Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ22ရက်တနူးနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုက်ဒိုမီတာ3251တို့အပြင်လိုက်လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်ဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့ဂါဇာစီးရီးယားနဲ့လေဗနွန်နယ်စပ်တွေမှာအစ္စရေးကလေယောင်ကတိုက်ခိုက်ပါတယ်။အွန်လိုင်းရာဇဝတ်ကိန်းတွေမှာခိုင်းစစ်ခံခဲ့ရတဲ့ထိုင်းနိုင်ငံသား120မြန်မာနိုင်ငံကပြန်ပို့ဖို့စီစဉ်နေပါတယ်ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မန့်ရင်နိုင်တဲ့သူပြောပြပေးသွားမှာပ
ါဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာသွေးလွန်တုပ်ကွေးရောဂါကူးစက်သူပေါင်းတောင်းနဲ့ချီရှိလာနေတဲ့အခြေအနေကိုလည်းသတင်းစီစဉ်နောက်ပိုင်းမှာတင်ပြဖို့ရှိပါတယ်အဲဒီနောက်အစ္စရေးဟာမတ်စစ်ပွဲယူကရိန်းပေါ်ရုရှားကျူးကျော်စစ်စတဲ့ကမ္ဘာအရေးတွေလွှမ်းမိုးနေချိန်ကုလသမဂ္ဂမှာမြန်မာအရေးအလေးပေးဆောင်ရွက်ဖို့အခြေအနေရောဘယ်လိုရှိနေပါသလဲ
ကုလသမဂ္ဂဒီလူမျိုးရေးကောင်စီဖော်ပြရင်73နိုင်ငံနဲ့ကျွန်တော်တို့တွေ့ပြတယ်တရုတ်နဲ့ရုရှားမပါဘူးပေါ့နော်ဆိုတော့ပြင်သစ်ကနေပြီးပြင်သစ်မစ်ရှင်ကနေပြီးတော့ဒါကိုကမခဏလုပ်ပြီးတော့ကျွန်တော်တိုင်းသားဖွဲ့တွေနဲ့ဒီမှာ9ရောက်ကျွန်တော်တို့တော့
ဒါကတော့ဗြိတိန်အခြေစိုက်မြမလူခွင့်ရေးကွန်ရက်ကဦးကျော်ဝင်းက VOE ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမြမဒီမိုကရေစီရေးရာစီစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင
်အစ္စရေးနဲ့ဟာမတ်စစ်ပွဲဟာအရှင်းလေပိုင်းဒေသစစ်ပွဲအဖြစ်ကျယ်ပြန့်လာမှာကိုစိုးရိမ်နေချိန်မှာပဲစင်နေညကနေတနင်္ဂနွေနေ့အစောပိုင်းထိအစ္စရေးတပ်ဖွဲ့တွေကဂါဇာကမ်းမြောင်ဒေသစီးရီးယားအပြင်လေဗနွန်နယ်စပ်မှာပါလေကြောင်းကတက်ခဲ့ပါတယ်ဂါဇာကမ်းမြောင်မှာအစ္စရေးရဲ့ညဘက်လေကြောင်းတက်ခဲ့မှုကြောင့်55ယောက်ထက်မနည်းသေဆုံးသွားကြောင်းဟာမတ်စစ်ပွဲကပြောပါတယ်ဒီလက်ဆမ်းမင်းကအစ္စရေးမှာလူ1400လောက်သေဆုံးခဲ့တဲ့တက်ခဲ့မှုနောက်ပိုင်းဟာမတ်တွေကိုပြစ်မှတ်ထားပြီးအစ္စရေးကပုံမှန်တက်ခတ်နေတာပါစီးရီးယားနိုင်ငံမှာတော့အစ္စရေးရဲ့မစ်ဆိုင်းတုံးကြောင့်ဒမက်စကမြို့တော်နဲ့မြောက်ပိုင်းအလက်ပူမြို့တွေကလေရင်ကွင်းတွေရဲ့ပြည်လန်းတွေဖြစ်စီသွားတဲ့အကြောင်းနိုင်ငံပိုင်းစာနာသတင်းကဖော်ပြပါတယ်တက္ကသိုလ်မှကြောင့်လေဆိပ်ဝန်ထမ်းတူသေဆုံးပြီးတူးတန်ရခဲ့ပြီးသလိုလေရင်ခီးစင်တွေတခြားလေဆိပ်တစ်ခုကိုပြောင်းရွှေ့ခဲ့ရတယ်လို့လည်းပြောဆိုထားပါတယ်လေဆိပ်နှစ်ခုစလုံးကိုတော့လွန်ခဲ့တဲ့နှစ်အတွင်းအစ္စရေးကအချိန်ချင်းတက်ခတ်ခဲ့တာပါဤနိုင်ငံကအရှေ့လေပိုင်းဒေသကလက်အောက်ခံအုပ်စုတွေကိုလက်နက်တွေမပို့နိုင်အောင်အစ္စရေးကရည်ရွယ်တက်ခတ်ပုံရတယ်လို့လည်းအစ္စရေးသတင်းစာ Times of Israel ကဖော်ပြပါတယ်ခင်ဗျာ
ယူကရိန်းရှေ့ပိုင်းခိုင်ဖ်မြို့ကစာရိုက်ခုကိုရုရှားကပစ်တဲ့မစ်ဆိုင်းဒုံးကျည်ထိမှန်ပေါက်ကွဲမှုကြောင့်လူ6ဦးသေဆုံးခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကဒီကနေ့ပြောပါတယ်ရုရှားလို့ S-300 ဒုံးကျည်လို့ယူဆရပြီးအဆောက်အုံထိမှန်ပေါက်ကွဲမှုကြောင့်နောက်ထပ်လူ16ဦးဒဏ်ရာရခဲ့တယ်လို့ခိုင်ဖ်အုပ်ချုပ်ရေးမှူးကလူမှုမီဒီယာမှာပြောဆိုထားပါတယ်တချိန်တည်းမှာပဲယူကရိန်းတောင်ပိုင်းခါဆွန်ဒေသမှာရုရှားဘက်ကစံချိန်တင်လေကြောင်းကနေပုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်လွန်ခဲ့တဲ့24နာရီအတွင်းအဲ့ဒီဒေသမှာရုရှားဘက်ကလေရင်ကနေဒုံးကျည်ပေါင်း36ဆင်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကိုမှတ်တမ်းတင်နိုင်ခဲ့ကြောင်းယူကရိန်းစစ်တပ်တောင်ပိုင်းစစ်စင်ရေးကုကဲရေးမှူးကဆိုပါတယ်ရှင်
တရုတ်နဲ့ရှီချင်းပင်နဲ့တွေ့ဆုံမှုအော်စတြေးလျဝန်ကြီးချုပ်ရှင်းလာတဲ့တရုတ်နိုင်ငံမှာသွားမဲ့အကြောင်းအော်စတြေးလျဆွေးရကဒီနေ့ပဲအတည်ပြုပါရယ်ဂုံတွယ်ဘက်နဲ့နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာခေါင်းဆောင်တို့တွေ့ဆုံမဲ့အစီအစဉ်ပေါ်ပေါက်လာတာပါအော်စတြေးလျထုတ်ဝိုင်းတွေပေါ်အခွန်စည်းချက်မှုနဲ့ပတ်သက်လို့ကမ္ဘာကုန်သွယ်ရေးအဖွဲ့မှအငင်းပွားနေတဲ့ကိစ္စကိုတရုတ်နိုင်ငံကဆိုင်းငံ့ထားဖို့လက်ခံခဲ့ပြီးတဲ့နောက်အော်စတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနစ်နိုဝင်ဘာလ4ရက်နေ့ကနေ9ရက်နေ့ထိသွားမဲ့ခရီးစဉ်ကိုစီစဉ်တာဖြစ်ပါတယ်။ခုခရီးစဉ်မတိုင်ခင်မှာပဲနိုင်ငံရေးရွေးချယ်နဲ့လုပ်ခဲ့တယ်လို့အများကရှုမြင်ခဲ့ကြတဲ့တရှုံမှုဆွဆွဲခြင်းနဲ့3နှစ်ကြာတရုတ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံခဲ့ရသူအော်စတြေးလျသတင်းတောက်ချန်လေးကိုဒီလဆန်းမှာပဲတရုတ်နိုင်ငံကနေရပ်ပြန်ပို့ခဲ့တာပါ။အော်စတြေးလျဝန်ကြီးချုပ်ကတော့တည်ငြိမ်ပြီးအကျိုးရှိမဲ့ဆက်ဆံရေးထူထောင်မှုအရေးကြီးတဲ့ခြေလှမ်းဖြစ်တရုတ်နိုင်ငံကိုသွားမဲ့အကြောင်းကြေညာချက်မှာပြောဆိုထားပါတယ်။ဩစတြေးလျနိုင်ငံထုတ်ဝိုင်းတွေပါဝင်တရုတ်နိုင်ငံဈေးကွက်ထဲကိုဩစတြေးလျကုန်ပစ္စည်းတွေပြန်လည်တင်ပို့နိုင်မဲ့တိုးတက်မှုအတွက်ကြိုးစားကြောင်းလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
တဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံအခြေစိုက်အွန်လိုင်းရာဇဝတ်ဂိုင်းတွေရဲ့တားကောင်ဖြစ်ခဲ့ရတဲ့ထိုင်းနိုင်ငံသား120ကိုထိုင်းနိုင်ငံကပြန်လည်ထိုင်းနိုင်ငံကိုပြန်လည်လွှတ်ပြောင်းပေးဖို့နှစ်နိုင်ငံတာဝန်ရှိသူတွေစီစဉ်နေတဲ့အကြောင်းထိုင်းနိုင်ငံကဘန်ကောက်ပို့စင်းစာကဒီကနေ့ပဲဖော်ပြလိုက်ပါတယ်။ဒီနိုင်ငံနဲ့နေဆက်ရှမ်းပြည်မြောက်ပိုင်းလောက်ကင်မှာအလုပ်လုပ်ဖို့ရာဇဝတ်ဂိုင်းတွေရဲ့သွေးဆောင်ဖျားယောင်းခံခဲ့ရတဲ့ထိုင်းနိုင်ငံသားအမျိုးသား90အမျိုးသမီး30ကိုဌာနေပြန်ဖို့စီစဉ်နေတဲ့အကြောင်းထိုင်းနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကချနာပထရာချောက်ကိုကူကပြီးဒီကနေ့ပဲဖော်ပြလိုက်တာပါမြန်မာနိုင်ငံဆိုင်ရာထိုင်းသံမကြီးကမြန်မာနိုင်ငံကြီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုဆက်သွယ်ပြီးထိုင်းနိုင်ငံသားတွေပြန်လည်လွှတ်ပြောင်းပေးစီစဉ်နေတယ်လို့လည်းပြောပါတယ်ထိုင်းနိုင်ငံသားတွေကိုလောက်ကန်ကနေခေါ်ထုတ်လာခဲ့တဲ့အကြောင်းစီရင်နေမှာပဲထိုင်းတန်ယုံကအတည်ပြုထားပြီးလေကြောင်းဒါမှမဟုတ်နေဆက်ကုန်းကြောင်းကနေပြန်ပို့ဖို့စီစဉ်မယ်လို့လည်းထိုင်းနိုင်ငံကြီးဌာနပြောခွင့်ရသူကပြောဆိုထားပါတယ်မြန်မာနိုင်ငံနေဆက်ဒေသတွေမှာစိုက်ဘာရာဇဝတ်ခန်းတွေကသွေးဆောင်ဖျားယောင်းပြီးအထမခိုင်းစီခံရတဲ့တွင်တွေမကြတဲ့ငါစကြဲကြဲပြင်းပြင်းထွက်ပေါ်လာရာကဒေသတွင်းနိုင်ငံတွေပူးပေါင်းနေနေမှုတွေအွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်နွယ်ပြီးမတင်ကားသူတွေကိုဖမ်းဆီးအီးအီးမှုတွေလည်းလှုပ်လာတာဖြစ်ပါတယ
်မြို့ကြီးနယ်ရေးမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းတွင် NUG ဦးဆောင်တဲ့မဟာမိတ်တပ်တွေနဲ့စစ်ကောင်စီကြားအကြီးမားဆုံးတိုက်ပွဲတွေဖြစ်ခဲ့ပြီးနှစ်ဖက်ဒဏ်ရာအများပြားရခဲ့ကြပါတယ်မြို့ကြီးနယ်မှာစစ်ကောင်စီကိုတော်လှန်ခုခံနေတဲ့မဟာမိတ်တပ်တွေထဲမှာ NUG အမျိုးသားညီညွတ်ရေးအစိုးရဖွဲ့ထားတဲ့တပ် ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မတော်နဲ့ MSRF မြို့ကြီးမွန်ပြည်တော်လှန်ရေးတပ်တို့ပါဝင်ပါတယ်။အောက်တိုဘာလ20ရက်နေ့ကစစ်ကောင်စီထိန်းချုပ်ထားတဲ့ရေးတရာကြီးစစ်ဆေးရေးဂိတ်ကိုမဟာမိတ်တပ်တွေတိုက်ခိုက်ခဲ့ရတဲ့ပတ်သက်လို့ ABSDF တည်ငင်းမှုရဲဘော်3လွင်ရဲဘော်3လွင်က VOA ကိုအခုလိုပြောပါတယ်ဒီသူပြောသွားတာကတော့ဒီရေးတရားကြီးစစ်ဆေးရေးဂိတ်ကိုမှာအပြင်းထန်တိုက်ပွဲတွေဖြစ်ခဲ့တယ်ဆိုပြီးတော့ပြောပြသွားခဲ့တာပါဒီအတံပိုင်းဆိုင်ရာဆက်ပိုင်းဆိုင်ရာချွေးမှုရှိခဲ့တဲ့အတွက်လည်းတာမန်ပါတယ်စစ်ဆေးရေးဂိတ်ရှိတဲ့ကြုံလောင်းယွာဟောင်းနဲ့ရေးတရာကြီးအညီဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲတွင်းမှာစစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုများခဲ့ပြီးလက်နက်ခဲယမ်းတွေပါသိမ်းဆည်းရယူခဲ့ကြောင်းရဲဘော်သိန်းလွင်ကပြောပါရယ်စစ်ကောင်စီဘက်ကတော့ဒီတိုက်ပွဲသတင်းနဲ့ပတ်သက်လို့သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးရှင
်တောင်တိုးပင်လယ်ပြင်ကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့နယ်မြေမှာဖိလစ်ပိုင်ထောက်ပို့သင်္ဘောတစ်စီးကိုတရုတ်ရဲ့သင်္ဘောတွေတားဆီးဖို့ကြိုးပမ်းရန်ကသင်္ဘောတိုက်မှုဖြစ်ပွားတဲ့အပေါ်အပြန်အလှန်ဆွဆွဲဖြစ်တည်နေပါတယ်။ဒီလိုနဲ့ဖိလစ်ပိုင်ကြားအငင်းပွားရေပြင်မှာမကြသေးရင်ကစထိတ်တက်ရေဆမ်းမှုတွေကြုံနေတာဖြစ်ပြီးအထူးသဖြင့် Stanley ကျွန်းစုတွေကစကန်သောမတ်ရှိုးမှာတင်းမာမှုတွေပေါ်ပေါက်နေတာပါ။ကျွန်းပေါ်ကဒုတိယကမ္ဘာစစ်လက်ချက်စစ်သင်္ဘောပြည့်တစ်ခုမှာစကန်ချနေကြတဲ့ဖိလစ်ပိုင်တပ်ဖွဲ့တွေကိုထောက်ပို့ထားတဲ့သင်္ဘောတွေကိုတရုတ်ကန်ဆောင်သင်္ဘောတွေကကြားဖြတ်ဟန်တားလေးရှိတဲ့အတွက်ကြောင့်ထိတ်တက်ရေဆမ်းမှုတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်ခင်ဗျာ။
The voice of America. The new ninja jam VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတဝန်သွေးလွန်တုပ်ကွေးရောဂါကူးစက်မှုပေါင်း2,000ကျော်အထိတိုးများလာနေပြီးတော့လူ1,000ကျော်အထိသေဆုံးခဲ့ရပြီးရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာလည်းကူးစက်မှုဟာ1,100ကျော်အထိဖြစ်လာနေတဲ့အတွက်သွေးလွန်တုပ်ကွေးကူးစက်မှုအရေးပေါ်ကင်တွယ်ဖြေရှင်းကြဖို့ကုလသမဂ္ဂကတိုက်တွန်းနေပါတယ်။လူဦးရေအဆမတန်ထူထပ်ပြီးတော့တောက်သုံးရည်နဲ့တကူရည်တန်ရှင်းမှုစနစ်အားနည်းနေတဲ့အတွက်သွေးလွန်တုပ်ကွေးရောဂါကာကွယ်နိုင်ရေးဒုက္ခသည်တွေကြားမှာကျန်းမာရေးစောင့်ရှောက်မှုပညာပေးနိုင်ဖို့လည်းအရေးတကြီးလိုအပ်နေတာပါ။ရိုဟင်ဂျာဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတဲ့မက်ဆုမွန်ကနေပြီးတော့တင်ဆက်မှာပါရှင်။
လူဦးရေထူထပ်သိသိများပြားလွန်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့2023ခုနှစ်အောက်တိုဘာလ1ရက်နေ့ကုလသမဂ္ဂရဲ့စီရင်ထုတ်ပြန်ချက်တွေအရအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်သွေးလွန်တုပ်ကွေးကူးစက်မှုပေါင်းကတနိုင်ငံလုံးအတိုင်းအတာနဲ့26,000ကျော်ကူးစက်ခံနေရပါတယ်။သွေးလွန်တုပ်ကွေးရောဂါကြောင့်လည်းလူပေါင်း16,000ယောက်အထိအသက်ဆုံးမခဲ့ရပါတယ်။ အဲ့ဒီထဲမှာတော့လူဦးရေတိန်းနဲ့ချီပြီးတော့ခိုလုံနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းနေထဲမှာသွေးလွန်ဒုကွေးရောဂါကူးစက်မှုပေါင်းက11,900ကျော်ကူးစက်ခံနေရပါတယ်။ဒီလိုမျိုးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာသွေးလွန်ဒုကွေးရောဂါကူးစက်နေတာကြောင့်ကျွတ်တင်ကာကွယ်နိုင်ရေးကျန်းမာရေးပညာပေးမှုတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကအရေးတကြီးလှုံ့ဆော်နေပေမဲ့လည်းတိမ့်နဲ့ချီတဲ့ရိုဟင်ညာတွေနေထိုင်ခိုလုံရဒုက္ခသည်စခန်းတွေထဲမှာလူဦးရေကထူထပ်များပြားတယ်လို့ယာယီနေထိုင်ရတဲ့တဲအိမ်လေးတွေမှာလည်းအမိုးကမလုံလောက်တာချင်းလုံစကားနဲ့စောင့်ချနာမလုံလောက်တာအပါအဝင်တကိုယ်ရည်တန်ရှင်းမှုနဲ့အများပြည်သူသုံးနေရတွေမှာရေစိုးမြောင်းရေအဝင်ထွက်ပေါက်တွေမှာအမိုက်တရိုက်တွေပိတ်ဆို့နေတာကြောင့်ချင်းရင်ပေါက်ဖွားမှုနှုံကအလွန်ကိုများနေပါတယ်လို့ရိုဟင်ညာဒုက္ခသည်တွေကပြောပါတယ်ဒုက္ခသည်စခန်းတွင်သွေးလွန်ဒုကွေးကူးစက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရိုဟင်ညာဒုက္ခသည်တွေကိုကျန်းမာရေးပညာပေးလုပ်ငန်းတွေမှာစေတနာဝန်ထမ်းအဖြစ်နဲ့ဆောင်ရွက်ပေးနေတဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြင်ကသူ့ရဲ့ကိုယ်တွေ့အခုလိုပြောပြပါဗျ
။သွေးလွန်ဒုကွေးရောဂါဟိုပြပွားနှုန်းများပွားလာတာကဒီမှာအဓိကပေါ့နော်။တန်ရှင်းရေးစနစ်ကလုံးဝမခုံဘူး။အဲပြီးတော့ဟိုနေရာမှာအမိုက်တွေခြံလိုက်ဒီနေရာမှာအမိုက်တွေခြံလိုက်အဲ့လိုပါပဲ။အဲပြီးတော့ဟိုအခွန်တွေပေါ့နော်။ plastic ဘူးတွေပြီးတော့အခွန်တွေဓာတ်တွေကလည်းဒီမှာဟိုနေရာမှာခြံလိုက်ဒီနေရာမှာခြံလိုက်အဲ့လိုပဲရှိတယ်။အဲ့ဒီလိုအချမ်းနယ်မှာဟိုမိုးရွာမယ်ဆိုလို့ဆိုရင်ရေတွေကအဲ့ဒီထဲမှာပဲထူလုံပြီးတော့ခြံခဲ့တာရှိတယ်။ဟိုအဲ့ဒီရေသွားရေလာမြောင်းတွေကလည်းဟိုရေတွေအပြတ်ပိုင်ပေါ့နော်။ပြစ်သွားလည်းများဘူး။ဟိုနေရာမှာထူလိုက်ဒီနေရာမှာထူလိုက်အဲ့လိုပဲရှိတယ်။အဲပြီးတော့ဟိုအဲ့ရရှင်တောင်လက်ဒီမှာမလွန်လို့ဘူး။ပြီးတော့တန်ရှင်းရပိုင်မှာလည်းလုံးဝမခုံဘူး။အဲဒါကြောင့်မလို့ဒူးလုံတောက်ခွေရောက်ကကဖိပွားနှုံးအပူပြီးတော့များလာခဲ့တာပါ။
လွန်ခဲ့တဲ့နှစ်တွေနဲ့ရှင်ရင်သွေးလွန်ဒုကွေးကူးစက်မှုနှုံးကအမြင့်မားဆုံးဖြစ်လာနေတဲ့အနေအထားဖြစ်နေတာပါ။စခန်းတွင်တန့်ရှင်းမှုကအတော်လေးကိုဆူဆူဝါးဝါးဖြစ်နေတဲ့အတွက်အရေးပြားယောဂါတွေပါခံစားနေကြရတယ်လို့ရိုဟင်ညာဒုက္ခသည်စခန်းကြီးဦးကျော်မြင့်ကလည်းပြောပါတယ
်။ကျွန်တော်ကိုလိုနယ်တိုင်းကခေါင်းဆော့စာရိုဟင်ညာဒုက္ခသည်စခန်းပေါင်းအလုံးနိုင်ဒင်ကိုသွေးလွန်ဒုကွေးယောဂါကူးစက်ကျင်းနာနေတာကိုတွေ့မြင်ရပါတယ်။လွန်ခဲ့တဲ့ချောင်းနေနဲ့နိုင်ရှင်ကြည့်မဲ့ဆိုရင်ဒီနေ့ကအစောဝါဆုံးရှိဖို့ကိုဆဲနေပါတယ်။ကလေးလူကြီးမရွေးကိုဆဲကျန်တဲ့ခံရပြီးတဆုံမှုလည်းမြတ်ဖြာရှိခဲ့ပါတယ်ခင်ဗျာ။ဒါတော့မကဘူးစကားအလုံးမှာလူကြီး60ရက်ခန့်လုံးနေတာအရေးပြားရောက်ကကိုဆဲမှုလည်းအများပြားရှိခဲ့ပါတယ်။ဒီအထက်လည်းလူရရတော်တော်ဒုက္ခတွေခံစားနေရတာပါဒီအပေါ်မှာကျွန်တော်တို့ရိုဟင်ဂျာဒုက္ခဆဲမြန်မာနေနဲ့အတူဆွေးရင်မတင်ချင်ပါကြောင်
းအခုလိုမျိုးသွေးလွန်တုတ်ကွေးယောဂါကူးစက်သူတွေထောင်နဲ့ချီများပြားလွန်းလာတဲ့အတွက်ကျန်းမာရေးဆောင်ရှောက်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဆေးဦးဆေးခန်းတွေမှာလည်းဆေးဝါးနဲ့ကျန်းမာရေးဝန်ထမ်းမလုံလောက်မှုတွေအရေးပေါ်ကုသနိုင်ရေးအခက်တွေနေကြပါတယ်ရိုဟင်ညာဒုက္ခသည်စခန်းတွေကျန်းမာရေးဆောင်ရှောက်မှုအခြေအနေနဲ့ပတ်သက်ပြီးလဲကိုအောင်မြင်ကအခုလိုရှင်းပြပါတယ
်ဘူးလွန်တုတ်ခွေယောဂါပြပွားပြီးတော့ကျွန်တော်တို့ဒီမှာ NGO အရင်ကြီးပကဟိုဆောင်ရွက်ပေးနေတဲ့ဟိုအခြေခံကျန်းမာရေးဆေးခန်းတွေပေါ့နော်ဒီမှာလဲဟိုဆေးကုပ်ကိုတော့ရင်ဟိုဒါတန်တရားနေပေါ့နော်ပြီးတော့ဟိုဆရာဝန်တွေကစစ်စစ်ပြီးတော့ဟို positive ရမယ်ဆိုလို့ဆိုရင်လည်းဟိုအစားကတော့ကျွန်တော်စေကူတာမှုပုံမှန်ရတယ်နောက်ပိုင်းကျတော့အဲတချို့ဆိုရင်တော့ကျွန်တော် cost bazaar ကိုဒီမှာဒီကအခြေခံချက်မရေးကနေရှမ်းမရေးဆေးခန်းတွေကနေ cost bazaar ဟိုစေယုံကြီးကိုလွှဲပေးထားတာရှိတယ်ဒါလည်း NGO ရေးလောက်ပေါ့နော်တို့လွှဲပေးတာရှင်မှလည်းဒီမှာဟိုကိုဝန်ဆောင်အမျိုးသမီးပါဝင်ပေါ့နော်အဲကိုရှာဆက်ဆံခင်ရတာရှိတယ်ဥပမာပြင်သူတို့ကိုအဲ့ဒီမှာဆေးယုံမထားပြီးတော့ဆေးကူနေတယ်ဆေးကူနေတဲ့ရှင်မှာသူတို့အရှင်မပြေးခင်ပေါ့နော်အရှင်မပြေးခင်သူတို့မောင်းထုတ်ခင်ရတာတော့ရှိတယ်ဒါတန်တော်မှာတတ်တဲ့အထောက်အထားတွေလည်းရှိတယ်ပြီးတော့ဒီမှာဟိုစကန်တိုင်းမှာပေါ့နော်ဒီမှာ NGO ရဲ့ဟိုဆေးကင်းတွေမှာလည်းဟိုတွားပြတဲ့ရှင်မှာကိုရှာဆက်ဆံခင်ရတာတို့ညင်းပေးခင်ရတာတို့ဒါမျိုးလေးရှိတယ်ဒါကလည်းကျွန်တော်မှတပ်တဲ့တတကအများကြီးပဲဒီမှာအတော်ထန်နေလေးရှိတယ်အဲဒါကြောင့်မလို့ဒီဟာကိုကျွန်တော်တို့ဟိုသွေးလွန်တုတ်ခွေးယောဂါကိုကျွန်တော်တို့ကအရှင်မီကာကွယ်နိုင်အောင်ပေါ့နော်ဒါနိုင်ငံတကာရောဟိုဘင်္ဂလားဒေ့ရှ်အစိုးရရောဟိုပူးပေါင်းပြီးတော့ပေါ့နော်ဒါကို ဟိုစနစ်တကြပေါ့နော်ဟိုပြည်ပေါ်မှုရှော့သွားအောင်ဒါဆွန်ရွေးပေးဖို့တော့လူပါတယ
်ဘင်္ဂလားဒေ့ရှ်မှာမဟုတ်တော့မိုးတဲထန်စွာရွာသွန်းတာအပူချိန်အလွန်မြင့်မားတာနောက်ဆိုထိုင်းမှုပမာဏများပြားတဲ့အချက်တွေကိုပေါင်းဆက်ရကနေချင်းပေါက်ဖွားမှုနှုံမြင့်မားလာတဲ့အတွက်ချင်းကနေတဆင့်ကူးဆက်တဲ့သွေးလွန်တုပ်ကွေးရောဂါဟာဖြစ်ပွားမှုနှုံမြင့်တက်လာတာလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအစိုးရခန်းစားထုတ်ပြန်ဖော်ပြပါတယ်မနှစ်2022ခုနှစ်တုန်းကတော့ဘင်္ဂလားဒေ့ရှ်မှာသွေးလွန်တုပ်ကွေးရောဂါကူးစက်သူက 6,200 ကျော်ရှိခဲ့ပါတယ်။သေဆုံးသူကတော့282ဦးရှိခဲ့ပါတယ်။ဒီနှစ်မှာတော့သွေးလွန်တုပ်ကွေးရောဂါကူးစက်သူ 2,000 ကျော်နဲ့သေဆုံးသူအရေအတွက်က 1,000 ကျော်ရှိနေတာကြောင့်မို့လို့အလွန်စိုးရိမ်ရတဲ့အနေအထားဖြစ်နေပါတယ်ဆိုပြီးကုလသမဂ္ဂကလည်းသတိပေးထားပါတယ်။ဒါ့အပြင်တကယ်တမ်းရောဂါပိုကူးစက်ခံရတဲ့သေဆုံးသူအရေအတွက်ကဒီထက်မကပိုများနိုင်တယ်လို့လည်းသူတေတီတွေနဲ့လူလူကျမ်းမာရေးအရာရှိတွေကပြောပါတယ်ရှင
်။ရိုဟင်ဂျာဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတဲ့မက်ဆုမွန်ကတင်ပြခဲ့တာပါ။အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီရှင်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြီးခဲ့တဲ့သတင်းပတ်တွေအတွင်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံလူနည်းစုအခြေပြုလူမှုအဖွဲ့အစည်းတွေတွေ့ဆုံခဲ့ကြပါတယ်။ Israel Hamas စစ်ပွဲ Ukraine ပေါ် Russia ကျူးကျော်စစ်စတဲ့ကမ္ဘာအရေးတွေကုလသမဂ္ဂမှလွှမ်းမိုးနေချိန်ဆေးရနာတင်ထားတဲ့မြန်မာအရေးအလေးပေးဆောင်ရွက်ဖို့အခြေအနေဘယ်လိုရှိနေသလဲ။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံခဲ့တဲ့အထဲမှာပါဝင်ခဲ့တဲ့ဗြိတိန်အခြေစိုက်မြန်မာလူခွင့်ရေးကွန်ရက် DRN ရဲ့အမှုဆောင်ညွှန်ကြားမှုဥကြောင်းဝင်းကို VOA Studio ကိုဖိတ်ခေါ်မေးမြန်းထားပါတယ်ရှင
်မင်္ဂလာပါရှင်အခု VOA Studio ရဲ့ကိုဖိတ်ခေါ်ထားသူကတော့ဗြိတိန်နိုင်ငံခြေစိုက်မြန်မာနိုင်ငံလုံးဆိုင်ရာလူခွင့်ရေးများဒီကိုရက်ပေါ့လေကိုရက်ဒီအမှုဆောင်ညွှန်ကြားမှုလည်းဖြစ်တယ်နောက်တစ်ခါမြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီရဲ့ပြောရေးဆိုခွင့်လည်းဖြစ်တဲ့ဦးကျော်ဝင်းလည်းဖြစ်ပါရဲ့ရှင့်အဲ့တော့ဟုတ်ကဲ့မင်္ဂလာပါဦးကျော်ဝင်းကြီး
မင်္ဂလာပါဘာ
ဟုတ်ကဲ့ဦးကျော်ဝင်းကအခုဒီနယူးယောက်မှာရှိတဲ့ကုလသမဂ္ဂဌာနချုပ်ကိုလာရောက်ပြီးတော့ဒီမြန်မာအရေးပေါ့နော်ဟိုဆွေးနွေးတယ်ဒီတန်တမန်နေနဲ့တွေ့ဆုံတယ်ဆိုတဲ့ခါကျတော့ဒါပေမဲ့တိုက်တိုက်ဆိုင်ဆိုင်အခုဒီ Israel Hamas စစ်ပွဲကလည်းအချိန်ရုတ်တရက်ပေါ့နော်ပြင်းထန်ဖြစ်ပေါ်လာတဲ့ခါကျတော့အခုမြန်မာအရေးပေါ့နော်အဲ့ဒီကုလသမဂ္ဂမှာဟိုဆောင်ရွက်မှုတွေကဘယ်လိုအနေထားရှိလဲရှင
်နိုင်ငံတကာဆက်ဆံရေးမှာတော့တခုတတိထားဖို့လိုတာပါလဲဆိုတော့ဒီတိုင်းတကဘာလုံးမှာဒီအခြေအနေတွေအများအပြောင်းလဲဖြစ်တယ်ပေါ့နော်ဆိုတော့ဒီနိုင်ငံတကာကော်မတီလူတိုင်ဝမ်ရဲ့ဒီအခြေအနေအကြောင်းရတော့ကိစ္စတစ်ခုမှာအာယုံစူးစမ်းမှုဆိုတာက very short span ပေါ့ချိန်တူတောင်းတယ်ဘာမဆိုချက်ချင်းပြောင်းလဲသွားနိုင်တယ်။ဥပမာမြန်မာအရေးဖြစ်တယ်။မြန်မာအရေးဖြစ်တော့အာဖဂန်အရေးဖြစ်လာတယ်။အာဖဂန်အရေးဖြစ်တော့ယူကရိန်းဖြစ်လာတယ်။ယူကရိန်းဖြစ်တော့ဟာမတ်ဦးပါလက်စတိုင်းကြီးပဲ။ပါလက်စတိုင်းနောက်အရေးတွေလာနေဦးမှာပဲ။ဆိုတော့ကျွန်တော်တို့လှုပ်တင်တာကတော့ကျွန်တော်တို့တက်နိုင်သလောက်ကြိုးစားပြီးတော့ဒီကိစ္စကိုတွန်းနေရမှာပဲနိုင်ငံတကာ level မှာပေါ့နော်။ဒါလက်တွဲပြီးအားလုံးလှုပ်လို့ရမှာပေါ့နော်။ဒါကျွန်တော်ခုမြင်တာကတော့ဒီကုလသမဂ္ဂဒီလူမျိုးရေးကောင်စီဖော်ပြနေ73နိုင်ငံနဲ့ကျွန်တော်တို့တွေ့ပြတယ်။တရုတ်နဲ့ရုရှားမပါဘူးပေါ့နော်။ဆိုတော့ပြင်သစ်ကနေပြီးပြင်သစ်မစ်ရှင်ကနေပြီးတော့ဒါကိုကမကထလှုပ်ပြီးတော့ကျွန်တော်တိုင်းသားဖွဲ့တွေနဲ့ဒီမှာ9ရောက်ကျွန်တော်တို့သွားတွေ့တယ်ပေါ့နော်ရိုဟင်ဂျာပါတယ်ကချင်ကရင်ချင်းအဲ့လိုကျွန်တော်တို့ပါကြတယ်ပေါ့နော်နောက်ဒီမှာဟိုကကျွန်တော်မြန်မာမွတ်စလင်ဘက်ကနေပြီးတော့ပါတယ်ပေါ့9ဘွဲအနေနဲ့ကျွန်တော်သွားတွေ့တယ်သွားတွေ့တဲ့အချိန်မှာကျွန်တော်တို့ရဲ့ဒီအရေးကြီးတဲ့ကိစ္စတွေကျွန်တော်တင်ပြတာပေါ့ဟိုမှာလူဟိုလေရင်ပုံးချပြီးလူတွေတပ်ဖြတ်နေတဲ့ကိစ္စတွေနိုင်ငံတကာကအရေးယူမှုနှေးကွေးနေတာတွေပေါ့နော်နောက်ပြီးကြတော့ဒီတခြားအကြောင်းအရာတွေဒီနိုင်ငံကဆက်ဆိုင်နေပတ်သက်တဲ့ကျွန်တော်တို့ဘက်ကတောင်းဆိုခြင်းတွေဟာလေသူတို့ဘက်ကမေးမြန်းတာတွေလည်းရှိကြတယ်ပေါ့
အဲ့တော့ဒီလုံခြုံရေးကောင်စီကတကယ်ဟိုပေါ့နော်အရေးပါတဲ့နိုင်ငံတွေနဲ့လည်းတွေ့ဆုံခဲ့တဲ့ခါကျတော့အဲ့ရနဲ့ရလက်ကိုရောမြန်မာအရေးမှာသူတို့တကယ်ပဲအခုကနိုင်ငံတကာမှာဒီထက်ကမ္ဘာရေးမှာထိတ်တန့်ရောက်နေတဲ့ဟိုကိစ္စတွေကလည်းရှိနေရပေါ့နော်အခုပြောသားယူကရိန်းနောက်ဆိုအခုဆိုရင် Israel Hamas ဆိုတော့မြန်မာအရေးကိုပဲလုံခြုံရေးကောင်စီကတကယ်တမ်းကင်တွယ်နိုင်မဲ့အခြေအနေရောဘယ်လိုရှိနေလဲ
အဲဒီလိုတော့ကျွန်တော်တို့မြင်နေတဲ့နေသားရထီရဲရောကင်တွယ်နိုင်မှုဆိုတဲ့နေရာမှာကကျွန်တော်တို့အတိုင်းအတာတစ်ခုထိလောက်ပဲနိုင်ငံတကာကိုအားကိုးလို့ရတယ်တကယ်လို့လို့အမှကျွန်တော်တို့ခုတိုင်လို့လို့ရမှာဆိုတော့နိုင်ငံတကာကလည်းဟိုကျွန်တော်တို့ခီးပေါက်တဲ့ပုံမှာအနေသားတစ်ခုလောက်ပဲသူတို့တွန်းပေးနိုင်တဲ့အနေသားကျွန်တော်မြင်နေပေါ့နော်ဒါကဘယ်သူမဆိုဘယ်နိုင်ငံမဆိုဒီစနစ်ကြီးပဲသွားကြတာများပါတယ်အဲတခုခုပါကျွန်တော်တွေ့ရလဲဆိုတော့မကြခင်အမေရိကန်အစိုးရကနေပြီးတော့ဒီလက်နက်ပိတ်လက်နက်ရောင်းဝယ်မှုလုံးလုံးလေးပိတ်ဆို့ဖို့အတွက်အဲမြန်မာပြည်ကိုပိတ်ဆို့ဖို့အတွက်သူမကြခင် resolution တခုတင်သွင်းမယ်လို့ကျွန်တော်တို့သိရတယ်ပေါ့နော် So အကဲအဲ့လို resolution တင်သွင်းပြီဆိုရင်ကျွန်တော်တို့သိရတာကဒါရုရှားတို့တရုတ်တို့ကဗီဒီယိုသုံးနိုင်နေပေါ့အဲ2001ခရဲကနေဒီမှာတခုသတိထားဖို့လိုတာ2022ခရဲကနေပြီးတော့အမ် UN မှာ assist ဥပဒေတခုသူတို့ရှင်းသုံးလာတယ်ဘာလဲဆိုတော့ဒီဟာနိုင်ငံတစ်နိုင်ငံအကဲဗီဒီယိုအသုံးပြုမယ်ဆိုရင်အဲ့ဒီနိုင်ငံကကျန်တဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ debate လုပ်ရလိမ့်မယ်သုံးပြီးွားရင်ပေါ့ဗီဒီယိုလုပ်ပြီးွားရင်ဒါကိုဟိုပြန်ဖြည့်ရှင်းရမယ်ပေါ့ debate လုပ်ရမယ်ပေါ့နော်ပြန်ပြီးတော့UNG မှာပေါ့ General Assembly မှာပြန်ပြီးတော့ဒီကိစ္စကိုသူတို့တင်သွင်းပြီးတော့ debate လုပ်ရမယ်ဆိုပြီးတော့ရှိထားတယ်ဆိုတော့အကဲရုရှားတို့တရုတ်တို့ကဒီလိုမြန်မာပြည်မှာလူစုလိုက်ပြုံလဲတက်ဖြတ်နေတဲ့အဲကိစ္စတွေကိုတားမြစ်မယ်အကဲဗီဒီယိုသုံးမယ်ဆိုရင်ဒီဟာရဲ့တံပြန်မှုဆိုတာလည်းရှိလိမ့်မယ်အရင်လိုမျိုးဒီတိုင်းတော့မပြီးသွားဘူးပေါ့နော်ဆိုတော့သူတို့ရဲ့နိုင်ငံကဆက်ဆံရေးမှလည်းဒါတွေအခက်အခဲလာဖြစ်နိုင်တယ်နောက်သူတို့ကိုယ်တိုင်ရင်ဆိုင်နေတဲ့ကိစ္စတွေမှလည်းဒါတွေအတားဆီးလာဖြစ်နိုင်တယ်ဒါကြောင့်မလို့ဒီလိုမျိုးဟိုကျွန်တော်တို့ဘာပြောလဲဆိုတော့A veto resolution is better than weak resolution. Veto သုံးပြီးပယ်ခံလိုက်ရတဲ့ resolution ဟာအားနည်းတဲ့ resolution နဲ့ဆိုင်တော့ပိုပြီးကောင်းတယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်
ဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ရွေးချယ်မဲ့ကိစ္စအပိုင်းမှာကြတော့ဒီတတ်မှတ်ကြီးဥကြုံမိုးထွန်းကိုဆက်ပြီးတော့ထားမလားဒါမှမဟုတ်ရင်ဟိုဒီကိုယ်စားလှယ်ရွေးချယ်ရေးကိစ္စကိုဘယ်လိုကြားခဲ့ရလဲ
ကျွန်တော်တို့မြင်တဲ့လောက်ကတော့တတ်မှတ်ကြီးဟိုဥကြုံမိုးထွန်းကိုဆက်ပြီးတော့ခားမယ်လို့ကျွန်တော်တို့သိရတယ်။နောက်ကျွန်တော်ဥကြုံမိုးထွန်းလည်းကျွန်တော်တွေ့ပြခဲ့တယ်။အဲဥကြုံမိုးထွန်းနဲ့ကျွန်တော်တွေ့ရတဲ့ယူဆက်ကလည်းဒီကျွန်တော်တို့ဒီ meeting တွေလုပ်တော့မယ်ဆိုတော့သူ့ဘက်ကနေပြီးတော့လည်းဘာတွေဖြစ်စီခြင်းလဲဘာတွေပြောစီခြင်းလဲပေါ့နော်ကျွန်တော်သူ့ရဲ့လမ်းညွှန်မှုတချို့လည်းကျွန်တော်တို့ယူကြတယ်ပေါ့။နောက်သူနဲ့လည်းကျွန်တော်အပြန်လန်ဆွေးနွေးမှုတွေရှိပါတယ်။ဆိုတော့ဒီမှာဒီဟာတော့ကျွန်တော်တိုင်းပြည်ကြီးကျွန်တော်တို့လုံးလုံးနေတဲ့ပုံမှာအားလုံးလက်တွဲပြီးအလုပ်လုပ်ရမယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်။အဲသူ့ရဲ့အနေထားက credibility က credential ကတော့ရှိနေဦးမယ်လို့ကျွန်တော်မြင်တယ်။အဲကုလသမဂ္ဂရဲ့အနေထားနေပြီးတော့ဒီစစ်တပ်ရဲ့တောင်းဆိုလာဟိုတင်းလာတဲ့ဒီကိုယ်စားလှယ်လောင်းတွေလည်းပယ်လိုက်တာတော့ကျွန်တော်သိရတယ်ပေါ့နော်။ဆိုတော့ဒီပုံစံနဲ့အနေထားမြင်ရတော့ဟိုသူဆက်ရှိဦးမယ်လို့ကျွန်တော်မြင်ပါတယ်။
သူတို့ဒီစစ်ကောင်စီဘက်ကတင်ပြထားတဲ့တင်သွင်းထားတဲ့ကုစလေကိုတော့ပယ်လိုက်တယ်ဆိုတော့ဟာရောတေချာသိခဲ့ရလား
ဟုတ်အဲ့ဒီဟာလည်းကျွန်တော်တို့ဒီလိုဒီပိုင်းကစားတော့ကြားထားတယ်ပေါ့နော်ဒါပေမဲ့တေချာတော့ဒီကိစ္စကိုကျွန်တော်တို့ဟိုထဲထဲဝင်းဝင်းမဆွေးနွေးဖြစ်ဘူးဆိုတာလည်းတစ်ဖက်ကလည်းဒီဟာကိုသိပြီးတော့ဇောင်းပေးပြီးမေးလာတာမရှိဘူး။ဟောကျွန်တော်တို့လည်းအနေထားတစ်ခုရတာသိနေပြီဒီဟာဆက်သွားမယ်အနေထားရှိတယ်ဆိုတော့စိတ် hot topic တော့မဖြစ်သွားဘူးပေါ့နော်။ဒါကလည်းဟိုရှင်းပြရင်ဒါကျွန်တော်တို့စိတ်ချမ်းသာစရာတစ်ခုပေါ့ဗာလဲဆိုတော့ဥကြုံမထွန်းအနေနဲ့ဒီနယူးယောက်မှာတော်တော်လေးကိုနိုင်ငံတကာဆက်ဆံရေးမှာထဲထဲပုံမှန်သူလှုပ်လှုပ်နိုင်တာကျွန်တော်တွေ့တယ်ပေါ့နော်။ဟိုပို့ပြီးတော့နိုင်ငံတကာကိုသူစီးအောင်နိုင်တဲ့အနေအထားတစ်ခုကျွန်တော်တို့တွေ့တယ်ပေါ့။အဲနောက်တစ်ခုကဒီနေရာမှာကျွန်တော်တို့ဦးဆောင်ပေးဖို့လိုအပ်တာပါလဲဆိုတော့မြေပြင်မှာခံစားနေရတဲ့ကျွန်တော်တို့ပြည်သူတွေပေါ့နေ့စဉ်နဲ့မြတ်အသက်ခံနေရတဲ့အပြင်းမဲ့ပြည်သူတွေသူတို့ဘလို့အကာအကွယ်ပေးနိုင်မလဲ။ဒါတွေနဲ့ပတ်သက်လို့ဘာလို့နောက်ဆုံးကျွန်တော်တို့ဟိုတချို့တွေဆိုရင်ပြောကြတော့ဒါကဘာမှဖြစ်လာမှာမဟုတ်ဘူးဆိုပေမဲ့လည်းကျွန်တော်တို့တွန်းအားမဲ့အလောက်ကကျွန်တော်တို့လို့ရလက်ကိုကျွန်တော်တို့ကရလက်ကဟိုမသေးကြပါဘူးဆိုပြီးကျွန်တော်ထိုင်နေလို့မရအောင်ကျွန်တော်တို့ကအစွမ်းကုန်စူးစမ်းရမယ်ဒီဟာကို
ဟုတ်ဒါပေမဲ့တစ်ဖက်မှာကျတော့အခုဆိုရင်မကြသေးခင်ကပဲဟိုကချင်နဲ့တရုတ်နယ်စပ်မှာပေါ့နော်စစ်ကောင်စီကနေပြီးတော့ဘုံကျဲတိုက်ခိုက်သွားတယ်ဆိုပြီးတော့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းဟိုပြောဆိုထားတဲ့ပြင်ဒါဟိုစစ်ရာဇဝတ်ကိုကျူးလွန်နေဆိုတာပေါ့နော်ဒါသူတို့လည်းထောက်ပြထားတယ်ဆိုတော့အခုချိန်ထိကုလသမဂ္ဂကမြန်မာနိုင်ငံနဲ့ပတ်သက်ရင်ဟိုဟိုဟာပေါ့နော်ဟိုကောင်းမလုံနိုင်ဘူးထိရောက်အောင်မလုံနိုင်ဘူးဆိုတာတို့လည်းဟိုတတ်မှတ်ကြီးဥကြုံမိုးထွန်းကိုယ်တိုင်လည်းထောက်ပြတော့အခုလိုဒီလူနည်းစုအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဒီကုလသမဂ္ဂကအရေးပါတဲ့နိုင်ငံတွေတွေ့တဲ့အခါမှာသူတို့အဲ့ဒီလိုပေါ့ကုလသမဂ္ဂကမြန်မာနိုင်ငံအရေးထိထိရောက်မဆောင်ရွက်နိုင်တဲ့ပေါ့သူတို့ဘလို့တုံ့ပြန်ပြောဆိုလဲ
ဥမာဒါပြီးခဲ့တဲ့ရက်ကပဲ UK mission နဲ့နေပြီးတော့ဒီပုံကျဲလိုက်တဲ့ဟာကိုဒီသက်ဖြတ်လိုက်တဲ့ဟာတွေကိုကန့်ကွက်ဖို့အတွက်ရှုံးချဖို့အတွက်အဲစာထုတ်ဖို့အတွက်သူတို့ပြင်ဆင်နေပေါ့နော်အဲ့ဒီစာထုတ်လို့ပြင်ဆင်တဲ့ဟာကိုရုရှားနဲ့တရုတ်ကအပြီးပယ်ချလိုက်တယ်ဒါတွေသူတို့ပေးမလို့ဘူးပေါ့ဆိုတော့ဘာဖြစ်သွားလဲဆိုတော့ဒီလိုဒီလောက်ရောင်တင်းတင်းမြင်နေရတဲ့သက်ဖြတ်မှုကိုတော့မှရုရှားနဲ့တရုတ်ကဗီဒီယိုသုံးတယ်သူတို့ဗီဒီယိုသုံးတယ်ဆိုတော့မဟုတ်ဘူးဘယ်လိုပြောလဲသူတို့ဒါကိုလက်မခံဘူးဆိုတဲ့ပုံစံနဲ့ဟိုလူချင်းကောင်စီဘက်ကနေပြီးတော့ဒါကိုပယ်ချလိုက်တယ်ပေါ့နော်ဆိုတော့အခုကျွန်တော်တို့အကြံပြုတာလည်းဘယ်လိုလဲဆိုဒီလိုအတားဆီးတာဖြစ်နေမယ်ဆိုရင်ဒါဟိုကျွန်တော်ညီမအေးရဟိုလူတွေကတေးပြီးတော့ဘာမှရလက်ဖြစ်လာမှာမဟုတ်ဘူးအဲ့လိုမျိုးဖြစ်နေမှာပေါ့နော်ဆိုတော့ဒါကိုဘယ်လို bypass လုပ်နိုင်မလဲဆိုတော့တွေးခေါ်တယ်ကျွန်တော်တို့စဉ်းစားပေးလာတယ်ဘယ်လိုနည်းနဲ့ကျွန်တော်ဒီဟာတွေကိုကြော်လွားမလဲပေါ့ဆိုတော့နိုင်ငံတကာတိုင်းဒီမှာကျွန်တော်တို့တွေ့တာကနိုင်ငံတနိုင်ငံချင်းစီအနေနဲ့လုပ်နိုင်တာတွေလည်းအများကြီးရှိတယ်လူသားချင်းဆိုင်ရာကူညီပေးတာတို့နောက်ဒီမဲခွဲဆုံးဖြတ်တဲ့နေရာမှာကူညီပေးတာတို့ support လုပ်တာတို့အများကြီးနောက်ထပ်ဟိုအကြောင်းအရာတွေဒီမှာကျွန်တော်တို့ကူညီပေးနိုင်တဲ့ဟာတွေတွေ့တယ်ပေါ့နော်ဒါတွေလည်းကျွန်တော်တို့ဇောင်းပေးပြီးထိုက်တွန်းတာရှိပါတယ်
အဲ့တော့အခုဒီဗြိတိန်နိုင်ငံနဲ့ပတ်သက်ရင်မေးချင်တာကကြတော့ဒီဗြိတိန်အစိုးရကဒီရိုဟင်ဂျာတွေအရေးသူတို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုသူတို့ short ချလိုက်တယ်လေ80ရာခိုင်နှုန်းလောက်လားမသိသူတို့ short ချလိုက်တယ်အချိန်ပေါ့နော်အခုဒီဗြိတိန်အစိုးရဘက်ကရောမြန်မာအရေးနဲ့ပတ်သက်ရင်ဒီရိုဟင်ဂျာတွေအတွက်ပါပေါ့နော်သူတို့ရဲ့ယက်တီချက်ကဟိုအားရဖို့ရှိလားရှင်ဘယ်လိုမြင်လဲဟိ
ုကျွန်တော်အားရလို့ရှိပါတယ်ဒါကတော့ဟိုနိုင်ငံရေးရသူစီပွားရေးရသူနိုင်ငံရေးဟိုအနေထားရတခုချို့ဖြတ်တောက်လိုက်တာတွေရှိတယ်လို့ကျွန်တော်တို့သိတယ်ဒါပေမဲ့လည်းအခုကျွန်တော်တို့တောက်လျှောက်ဒီ UK အခြေစိုက်လူခွင့်ဖွဲ့စည်းတွေကောနောက်ဒီရိုဟင်ဂျာဖွဲ့စည်းတွေကောနောက်ဒီဘယ်လိုခေါ်လဲလွတ်တော်အမတ်တရားကိုပေါ့နော်အစိုးရကိုတောက်လျှောက်တိုက်တွန်းနေတာတွေရှိပါတယ်ဆိုတော့ဒီအင်္ဂါနေ့မှာပဲပတ်စံနောက်ထပ် 4.5 billion million ဟိုတန်း 4.5 တန်းပေါင်ပေါ့နော် US dollar ဆို 5.5 တန်းထပ်ပေးမယ်ဆိုတော့အကြေညာချက်လည်းသူတို့ထွက်လာမယ်လို့ကျွန်တော်ထင်တယ်ဒီဟာကတော့ဟိုကုလသမဂ္ဂ sorry ဒီပါလီမန်ထဲမှာအထက်လွှတ်တော်မှာအောက်လွှတ်တော်မှာကျွန်တော်တို့ဘက်ကကိုယ့်ရဲ့တက်နိုင်တဲ့လောက်နှိစက်ရအလုံးကိုကျွန်တော်အကြံပေးပြီးတိုက်တွန်းတာတွေတော့ရှိပါတယ
်ဟုတ်ကဲ့အဲ့တော့အခုဒီဟိုကမ္ဘာအရေးမှာပေါ့နော်ထိုက်တန်းရောက်နေတဲ့ဒီ Israel Hamas ဖြစ်လာတဲ့စစ်ပွဲပေါ့နော်အခုဒါပြီးခဲ့တဲ့စနေနေ့ကစပြီးတော့ဖြစ်လာတဲ့အချိန်မှာအခုမြန်မာနိုင်ငံမှာရှိနေတဲ့ဒီမွတ်စလင်တို့နောက်တစ်ခါကျတော့ဟို Jewish တို့ပေါ့နော်ဒီလိုလူမျိုးစုတွေအပေါ်မှာရောဒီ Israel Hamas စစ်ပွဲဟာရိုက်ခတ်မှုတွေရှိလားရှင
် ဒီအားနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်နည်းနည်းလေးဟို personal ကိစ္စကျွန်တော်ရှင်းပြခြင်းနဲ့ကျွန်တော်အိမ်တော်ဖေးမှာဂျူးဖခင်အကြောင်းရှိတယ်ပေါ့နော်ဆိုတော့ဒါဥပမာကျွန်တော်တခုပြတဲ့စဉ်းစားလို့ရအောင်ဒီဂျူးဖခင်အကြောင်းဟာမွတ်စလင်တွေရဲ့ပတ်လည်မှာရှိနေတဲ့နေသားပေါ့နော်ပလီနဲ့လည်းသိမှုပေးဘူးဆိုတော့ဒီဂျူးဖခင်အကြောင်းဟာကျွန်တော်တို့ငငယ်လေးကလေးကဒီဂျူးဖခင်အကြောင်းကိုတော့ကင်ထားလားမွတ်စလင်ကတော့ကင်ထားလားဒီဟာကိုလူကာဖလာလောက်တာတယ်ဒါကိုစောင့်ရှောက်တယ်တန်ရှင်းကူညီဝိုင်းပေးတာညီနာပေါ်ဝင်ချင်အားလုံးကတော့မွတ်စလင်တွေဆိုတော့ဂျူးလူမျိုးနဲ့မွတ်စလင်တွေနဲ့နေသားမှာဘာသာယူဝါဒရကျွန်တော်ပြောရမယ်ဆိုရင်အင်မတန်နီးစပ်တယ်ကျွန်တော်တို့ကကျွန်တော်တို့အတွေးခေါ်တွေကျွန်တော်တို့ရဲ့စာနေထိုင်စာဝတ်နေထိုင်တဲ့ပုံစံတွေကတော်တော်လေးညှိစက်တယ်ဂျူးဂျူးနဲ့ဆိုတော့ပြဿနာဘာမှမရှိဘူး။နောက်ရာဇဝင်ကပြောမယ်ဆိုရင်ဂျူးလူမျိုးတွေကအများဆုံးပြဿနာရင်ဆိုင်ခဲ့ရတာဥရောပမှာရင်ဆိုင်ခဲ့ရတာရှေ့လယ်ဘက်မှာသူတို့မရင်ဆိုင်ခဲ့ရဘူး။ရာဇဝင်ကမရှိခဲ့ဘူးဂျူးတွေကိုနှိပ်ကွပ်တယ်ဆိုတာ။ဆိုတော့ဂျူးတွေကနှိပ်ကွပ်ခံခဲ့ရတာဥရောပမှာပပစစနှိပ်ကွပ်ခံခဲ့ရတယ်။နောက်ဒီနေ့ပလက်စတိုင်းဘက်ကိုရောက်လာတဲ့ဂျူးတွေရတယ်ဒါဥရောပနေပြီးတော့သူတို့ဖျက်ပြေးလာတယ်ခလုံးမှုအတွက်ရောက်လာကြတဲ့ဂျူးတွေဒါပေမဲ့ဒီရောက်လာပြီးတဲ့နောက်ပိုင်းမှာသူတို့အနေထားတွေပြောင်းလဲလာတယ်ဒါကြောင့်ကျွန်တော်တို့ကဟိုဘလောက်ပဲလူမျိုးစုတစုကိုကျွန်တော်တို့ကထောက်ခံနေပါစေအားပေးနေပါစေအခြေခံသဘောတရားတစ်ခုကိုကျွန်တော်သိဖို့လိုအပ်တာကလူသားချင်းဆိုင်ရာအခုဟိုလူစိတ်လို့ပေါ့နော်ဘယ်လိုလဲလူချင်းနားလည်မှုရိုင်းပင်းကူညီမှုတနာညာတမှုဒီဟာတွေကိုကြော်လွှားပြီးကျွန်တော်တို့မျက်ကွယ်ပြုထားလို့မရဘူးဆိုတော့ဘလို့ပဲဖြစ်လာပါစေပလက်စတိုင်းဘက်ကလည်းဟိုအကြမ်းဖက်တာကိုကျွန်တော်လက်ခံလို့မရသလိုอิสราเอลก็เลยอาจารย์ผัดตาของเราเล็กขันลงไม่เอาสุคลีหลุมเมเมลีတွေကိုตัดตาဖြတ်တာဒါတွေကကမ္ဘာရာဇဝင်မှုဖြစ်သွားပြီအခုဒီနေ့ UK မှာဆိုရင်တချို့အဖွဲ့တွေကနေပြီးအစိုးဗြိတိန်အစိုးရကိုတရားစွဲဖို့အတွက်သတိပေးလာတယ်ဘလို့သတိပေးလာလဲဆိုတော့ဒါကอิสราเอลကမကြခင် तू မကြမီလူမျိုးတွန်းတပ်ဖြတ်မှုတွေကို तू ကျွတ်လွန်မဲ့အနေထားတွေအရေးယုံနေနေရပြီအဲဒီဒီဟာတွေကိုအားပေးအားမြောက်ပြုလုပ်ခဲ့မယ်ဆိုရင်ဒါကလည်းရာဇဝင်မှုတစ်ခုဖြစ်တယ်ဆိုတော့ဒါကဒီညမှာอิสราเอลနဲ့ဂျူးနဲ့ကိုခွဲခြားပြီးမြင်ဖို့လိုတယ်ကျွန်တော်ပြောချင်တာပါလက်စတိုင်းနဲ့ဟာမတ်စ်နဲ့လည်းခွဲခြားပြီးမြင်ဖို့လိုတယ်။အစ္စလာမ်ဘာသာနဲ့ဂျူးဘာသာနဲ့ဟိုဒီနိုင်ငံတွေကိုရောရှက်လို့မရဘူး။ဆိုတော့လူတယောက်ကဘလောက်ထိပညာရည်ချင်းရှိလဲဆိုတာသူ့ရဲ့စိတ်ကြေတုံတရားပေါ်မူတည်ပြီးကျွန်တော်သိနိုင်တယ်။ဆိုတော့ဒီဟာဘာကိုပြောမလဲဆိုတော့ critical thinking ပေါ့နော်ဘလောက်ထိဝေဖန်ဟိုခွဲခြားပြီးသုံးသပ်နိုင်တယ်လဲပေါ့။ဟိုကျွန်တော်အမြင်ပြောရမယ်ဆိုရင်တော့ဘာသာတရားတိုင်းဟာကျွန်တော်တို့ကိုလူကောင်းတယောက်ဖြစ်လာဖို့လူစိတ်ရှိလာဖို့တတော်ဇာတော်ဝါဒီအလုံးကိုတနာညာတဲ့ဟိုစိတ်ထားဖို့အတွက်တုံသင်ဆုံးမလာတာဆိုတော့ဘာသာတရားကြောင့်လူတွေကိုတတ်မယ်ဆိုတာကဒါလွင်းနေတယ်အကြောင်းအရာနှစ်ခုပဲရှိတယ်တစ်ခုကဒီလူတွေဟာအသိပညာမဲ့တာဖြစ်မယ်သို့မဟုတ်ဟိုဉာဏ်ရည်မမီတာလည်းဖြစ်နိုင်တယ်ပေါ့နော်ဒါမျိုးတွေကိုအားမပြည့်ဘူးဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုကျော်ဝင်းအခုလို BOA Studio ကိုလာရောက်ပြီးတော့ကျမတို့တွေ့ဆုံမေးမြန်းမှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ဒါကတော့မြမဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုကြတာပါရှင
်။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။နိုင်ငံတော်မှလက်နက်ကိုင်ပဋိပက္ခတွေကျယ်ပြန့်နေချိန်ပြည်သူကတရားဝင်ရွေးချယ်တင်မြှောက်ထားတဲ့အစိုးရနဲ့လွှတ်တော်တွေမရှိတဲ့အချိန်မှာအာဏာသိမ်းစစ်ကောင်စီကကျင်းပပြုလုပ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA ရှစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားရဲ့တရားဝင်မှုနဲ့ငြိမ်းချမ်းရေးအတွက်အတိတ်ပဲရှိရလားဆိုတဲ့မေးခွန်းတွေပေါ်ထွက်နေပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေပြည်သူကရွေးချယ်ထားတဲ့အစိုးရနဲ့လွှတ်တော်မရှိချိန်မှာအာဏာသိမ်းစစ်ကောင်စီကပြုလုပ်တဲ့ NCA အခမ်းအနားတရားဝင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။အောက်တိုဘာ9ရက်နေ့ညမှာကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်အနီးကမုံလိုင်ခက်စစ်ဘေးကြောင့်စခန်းကိုစစ်ကောင်စီတပ်ကတိုက်ခိုက်ခဲ့လို့ကလေးငယ်73ဦးအပါအဝင်လူ29ဦးသေဆုံးခဲ့ရပါတယ်။အဲဒီနောက်သတင်းတပတ်အကြာအောက်တိုဘာ15ရက်နေ့မှာတော့စစ်ကောင်စီဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ချင်းနှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကိုနေပြည်တော်မှာချိန်ချိန်တဲကျင်းပပြုလုပ်တာတွေ့ရပါတယ်။တနိုင်ငံလုံးနေရာအနှံ့မှာလက်နက်ကင်တိုက်ပွဲတွေကျယ်ပြနေခြင်းကြေးလက်ဒေသတိုင်းရင်းသားဒေသတွေမှာစစ်ကောင်စီတပ်တွေကပြည်သူအိုးအိမ်စည်းစိမ်တွေကိုမီးတင်ရှို့လူတွေကိုပြစ်ခတ်တပ်ဖြတ်မှုတွေပြင်းပြင်းထန်ထန်ပြုလုပ်နေတာကြောင့်နေရစွန့်ခွာရသူစစ်ဘေးချောင်ပြည်သူနှစ်သန်းနီးပါးရှိနေခြင်းရုပ်စွာအစုံစစ်ကောင်စီရုံးဆိုင်ရာနေပြည်တော်နဲ့နမိတ်တဝိုက်မှာပါတိုက်ပွဲတွေပြင်းထန်နေခြင်းမှာ NCA နှစ်ပတ်လည်ပွဲကြီးကိုငွေအကုန်အကျများစွာခံပြီးလှုပ်တာဟာအတိတ်ပဲရောရှိပါရဲ့လားလက်တွေ့ရောကြပါရဲ့လားအနှစ်သာရရောရှိပါရဲ့လားဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်
NCA စာချုပ်ချုပ်ဆိုခြင်းရှင်းနေပြီအခမ်းအနားပြုလုပ်ပေမဲ့ NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအားလုံးတက်ရောက်တာမတွေ့ရပါဘူး NCA မှာပါဝင်လက်မှတ်ရေးထိုးထားတဲ့အဖွဲ့10ဘွဲ့အနက်ခုနှစ်ဖွဲ့သာတက်ရောက်တာတွေ့ရပါတယ်တက်ရောက်တဲ့အဖွဲ့တွေထဲမှာရွှေဆက်ဦးဆောင်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တဖွဲ့သားလက်လက်ကင်အင်အားရှိတာဖြစ်ပြီးတော့ကြံဖွဲ့တွေကအင်အားလောက်လောက်လားလားရှိကြတာမဟုတ်ပါဘူးဒါကြောင့်လဲအရင်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်တက်ရောက်ခဲ့သူ MCA စာချုပ်မှာပုတ်အုပ်အမျိုးသားအဖွဲ့ချုပ် PNO ခေါင်းဆောင်တဦးအနေနဲ့ပါဝင်လက်မှတ်ရေးထိုးခဲ့သူဖြစ်တဲ့ခွန်မြင့်ထွန်းကနေပြည်တော်မှာပြုလုပ်ခဲ့တဲ့ NCA ရှစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားဟာစစ်ကောင်စီအနေနဲ့ NCA ကိုဗန်းပြပြီးတော့အတုအယောင်ငြိမ်းချမ်းရေးဖြစ်စဉ်နဲ့နိုင်ငံတကာကိုအတန်ကောင်းဟစ်ပြတာပါလို့ Burma News Network BNN ကိုပြောကြားခဲ့တာဖြစ်ပါတယ်
လက်ရှိမှာပအိုးအမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ခွန်မြင့်ထွန်းကနိုင်ငံတကာအသီးသက်သေတွေရှေ့မှာပြည်သူလူထုရှေ့မှာ NCA စာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်တယ်။အဲ့ဒီစာချုပ်ကိုဖျက်တာဟာစစ်ကောင်စီပဲ။ညီညာရေးလုပ်ငန်းစဉ်တစ်ခုလုံးကိုဖျက်တာဟာစစ်ကောင်စီပဲဖြစ်တယ်။ NCA စာချုပ်မှာနိုင်ငံကိုဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်။အဲ့ဒီအတွက်နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ငြိမ်းချမ်းစွာဖြေရှင်းမယ်လို့ဖော်ပြထားတယ်။အာဏာသိမ်းတဲ့နိုင်ငံရေးနည်းမဟုတ်ပါဘူး။အစိုးရဘက်သစ္စာဖောက်တာအာဏာသိမ်းတာဟာ NCA စာချုပ်ကိုဖောက်ဖျက်တာပဲညီညာရေးလုပ်ငန်းစဉ်တစ်ခုလုံး NCA ဘာအတိုင်းအကောင့်ထဲပေါ်လို့မရတော့ဘူးတရားခဏ်ဟာစစ်ကောင်စီပါပဲလို့ BNN သတင်းဌာနနဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ် NCA ရှင်းနှစ်ပြည့်ပွဲအကြောင်းကို Asia Times ကနိုင်ငံတော်သစ္စာပေါက်များနဲ့ဖောက်ပြန်သူများရဲ့ငြိမ်းချမ်းရေးဟန်ရေးပြပွဲဆိုတဲ့ခေါင်းစဉ်နဲ့ဒီဗစ်မက်သီဆန်ရေးသားတဲ့ဆောင်းပါးတစ်ပုဒ်ကိုအောက်တိုဘာ16ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်။အဲ့ဒီဆောင်းပါးမှာဒေးဗစ်မက်သီဆန်ကအောက်တိုဘာ15ရက်နေ့ကပြုလုပ်တဲ့ NCA နှစ်ပတ်လည်ပွဲဟာမင်းအောင်လှိုင်နဲ့ပလင်းတူဘူးစုတိုင်းရင်းသားလက်နက်ကင်ခေါင်းဆောင်များရဲ့ NCA စာချုပ်အသက်ဝင်နေသေးတယ်ဆိုတဲ့ဟန်ဆောင်ပွဲသာဖြစ်တယ်လို့ရေးသားထားပါတယ်
။ ARD သတင်းဌာနကလည်းထိုင်ကုန်ကြီးတစ်လုံးနဲ့လေးပြီတော့ NCA ပွဲဆိုပြီးတော့ဆောင်းပါးတစ်ပုဒ်ရေးပါတယ်။အက္တိုဘာလ18ရက်နေ့ကဖော်ပြခဲ့တဲ့ AR ဆောင်းပါးကအခုလိုရေးပါတယ်။တ တနင်္ဂနွေနေ့ကနေပြည်တော်တွင်ပြုလုပ်သည့်တနင်္ဂနွေပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ရှစ်နှစ်ပြည့်အခမ်းအနားတွင်ထူးခြားသည့်ထိုင်ကုန်ကြီးတစ်လုံးချထားသည်ကိုတွေ့ရသည်အဆိုပါထိုင်ကုန်ကြီးသည်တခြားသောထိုင်ကုန်များထက်ပိုကြီးနေကာထိုင်ကုန်အားလုံး၏ရှေ့ကိုလည်းတည်တည်တသာထွက်နေသည်အာနာမသိမ့်မီရှေ့အစိုးရ20ကျင်းပခဲ့သည့်ပွဲများတွင်ထိုကဲ့သို့မတွေ့ရပေအာနာသိမ့်စစ်ကောင်းဆောင်မင်းအောင်လိုက်ခမ်းမာတဲ့သို့ဝင်လာသည့်အခါတီးကြဖြစ်နေသောအဆိုပါခုံကြီးတွင်ဝင်ထိုင်လိုက်သည်အဆိုပါမြေခွင်းသည် NCA သမိုင်းတခြားပထမဆုံးမြင်ရသည့်မြေခွင်းလည်းဖြစ်နေသည်ကမ္ဘာအတွင်းရှိတခြားသောသူများထက်တမှုထူးကဲ့စွာတဦးရဲ့ပုံပုံပေါ်လွင်ထေရှားနေသောထိုင်ကုန်ကျဲကြီးကိုကြီးကြီးအဖြစ်အာနာသိစစ်ကောင်းဆောင်တွင်ဓာတ်တူကြီးများ၏စိတ်ဓာတ်မရှိသည်ကိုထေရှားပေါ်လွင်နေပေသည်
။ဒါအပြင် NCA ပွဲတက်ရောက်သူများစုပေါင်းဓာတ်ပုံရိုက်ကြတဲ့အခါမှာလေစစ်ကောင်စီဥက္ကဋ္ဌထိုင်တဲ့ခုံဟာအခြားသူများထိုင်တဲ့ခုံနဲ့မတူဘဲတီးကြဖြစ်ကခုံအလုံးတဲ့ပုံမြင့်တဲ့ခုံဖြစ်နေတာတွေ့ရပါတယ်။ဒါကြောင့်လေနိုင်ငံရေးအကဲခတ်တူကတိုင်းရင်းသားခေါင်းဆောင်တွေနဲ့ကြံတပြေးတဲ့တောင်မထိုင်နိုင်ပဲနဲ့ဒီစစ်တပ်စီကဒီလိုစစ်ပိုလ်ချုပ်တွေစီကဒန်းတူညီမြရေးလို့ဒန်းတူညီတူရေးလို့ကိုပိုင်ပြားထားခွင့်တို့ကိုဘယ်လိုလုပ်ပြီးမျှော်လင့်နိုင်မှာလဲလို့မှတ်ချက်ပေးပါတယ်။နေပြည်တော်မှာပြုလုပ်ခဲ့တဲ့ NCA ပွဲ၈နှစ်ပြည့်အခမ်းအနားနဲ့ပတ်သက်ပြီးနိုင်ငံရေးဆောင်ပါချက်တူကလည်းသူ့သဘောထားအမြင်ကိုအခုလိုပြောပါတယ်။
NCA ရှင်းနေမြောက်အခမ်းအနားကျင်းပနေခြင်းကိုကြည့်မယ်ဆိုရင်ဗျာတော့လက်နဲ့ကိုင်းပြည်ပကကျေပြန့်နေတဲ့ချိန်လူတို့ကနိုင်ငံရေးနီလန်ပျောက်ဆုံးနေတယ်လို့ယူဆနေခြင်းဖြစ်တဲ့အတွက်နိုင်ငံရေးဝိညာဉ်ပါမလာဘူးလို့ပြောချင်တယ်ဗျာပြောမယ်ဆိုရင်ဒီ NCA အခမ်းအနားမှာတော့ပြစ်ဆုံးပန်တိုင်းပြည်ရဲ့အခြေအနေကိုတဲ့ဟာတာမျိုးမတွေ့ရသူအနာကအလားအလာကိုညီညွတ်တာမျိုးလည်းမတွေ့ရဘူးဒါနဲ့အတူနိုင်ငံရေးလုပ်ငန်းစဉ်လည်းပါမလာဘူးဒါကြောင့်ကျွန်တော်အမြင်ပြောရရင်တော့ဗျာဒီရှင်းနေမြောက် NCA အခမ်းအနားပေါ့နိပတ်တဲ့အခမ်းအနားလက်တွေ့မှာနိုင်ငံရေးရအကျိုးသက်ရောက်မှုရှိမယ်လို့ကျွန်တော်တော့မမြင်ဘူးပေါ့နော
် NCA စာချုပ်ဟာအစိုးရလွတ်တော်စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါဝင်လက်မှတ်ရေးထိုးထားကြတာပါအခုချိန်မှာပြည်သူကရွေးချယ်ထားတဲ့တရားဝင်အစိုးရတရားဝင်လွှတ်တော်မရှိပါဘူးစစ်တပ်ကအာဏာသိမ်းထားချိန်ဖြစ်ပါတယ် NCA 7နှစ်ပြည့်ပွဲကိုအ धिक တိုင်းရင်းသားလက်နက်ကိုင်အင်အားစုကြီးတွေဖြစ်ကြတယ် KNU KIA SSP AA နဲ့ဝါအဖွဲ့တွေလည်းတက်ရောက်တာမတွေ့ရပါဘူးဒါအပြင် NCA 7နှစ်ပြည့်ပွဲကနေနိုင်ငံရေးလုပ်ငန်းစဉ်တွေထွက်ပေါ်လာတာလည်းမတွေ့ရပါဘူး။ဒါကြောင့်နေပြည်တော်က NCA နှစ်ပတ်လည်ပွဲဟာနိုင်ငံရေးအနှစ်သာရရှိတဲ့ပွဲမဟုတ်ဘဲဟန်ပြပွဲသာဖြစ်တယ်လို့ဝေဖန်ကြတာဖြစ်ပါတယ်။ပို့အမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းကတော့စစ်တပ်ကအာဏာသိမ်းတာဟာစစ်အာဏာရှင်စနစ်ပိုပြီးခိုင်ခိုင်မာမာနဲ့ကြဲကြဲပြန့်ပြန့်ထူထောင်ခြင်းလို့ချုပ်ကန့်ခြင်းလို့ဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေလိုချင်တဲ့အမျိုးသားရေးညီမှန်းချက်တွေဟာစစ်အာဏာရှင်စနစ်ရှိနေတဲ့၍မရနိုင်ပါဘူး။ဒါကြောင့်မိမိတို့ရဲ့အမျိုးသားရေးညီမှန်းချက်တွေရရှိနိုင်ဖို့ဆိုရင်စစ်အာဏာရှင်စနစ်ကိုဖျက်သိမ်းနိုင်ဖို့လိုပါတယ်လို့ဆိုပါတယ်ခင်ဗျာ
။ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါအခုတော့ ISP မြန်မာမြင်ကွင်းချေမှတ်စုအစီအစဉ်ကိုကြည့်ကြရအောင်ပါရှင်အာနာသိမ့်မှုအလွန်နိုင်ငံတော်မှာအာဂရိလိုက်စားမှုတွေကကြဲကြဲပြန့်ပြန့်ဖြစ်နေပါတယ်ဒီတစ်ပတ် ISP မြန်မာရဲ့မြင်ကွင်းချေမှတ်စုအစီအစဉ်မှာဒီလိုအာဂရိလိုက်စားမှုတွေရဲ့အခြေအနေတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်
ဒီတစ်ပတ်မှာတော့ ISP ကပြင်ရပ်ဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ Insight Email အမှတ်25မှာဖော်ပြခဲ့တဲ့နိုင်ငံအနှံ့မှာလက်ပေးလက်ယူမှုတွေဘယ်လောက်ဖြစ်နေပြီလဲဆိုတဲ့အကြောင်းအရာကိုတင်ပြပါမယ်။ ISP မြန်မာရဲ့လူမှုစီးပွားအခြေအနေစစ်တမ်းအရအဂတိလိုက်စားမှုတွေကအာဏာသိမ်းမှုအလွန်နိုင်ငံတော်မှာကြဲကြဲပြန့်ပြန့်ဖြစ်နေပါတယ်။စစ်တမ်းကောက်ယူခဲ့တဲ့မြို့နယ်130ကို 64ရာခိုင်နှုန်းကနေ69ရာခိုင်နှုန်းအထိမှာအဂတိလိုက်စားမှုတွေရှိနေပါတယ်။ဒီလိုလက်ပေးလက်ယူမှုတွေဟာမြို့နယ်အစစ်စစ်ကောင်စီရုံးတွေမှာအများဆုံးဖြစ်ပါတယ်။ငွေကြေးကိုအဓိကထားလက်ထိုးကြတာပါ။ဒါအပြင်အရာရှိဝန်ထမ်းတွေကိုလက်ဆောင်ပစ္စည်းပေးရတာကဒုတိယအများဆုံးဖြစ်ပါတယ်။အခုနှစ်ဇူလိုင်လအတွင်းလေးလာချက်တွေအရစစ်တမ်းမြို့နယ်အားလုံးမိဘကလဝကရုံးတွေမှာလက်ပေးလက်ယူမှုတွေအများဆုံးဖြစ်နေပါတယ်။စီဘယ်တရားရုံးနဲ့အုတ်ချုပ်ရေးရုံးတွေမှာတော့အာဂရိလိုက်စားမှုဒုတိယအများဆုံးပါ။အဲ့ဒီရုံးတွေမှာလည်းငွေကြေးကိုလက်အဖြစ်ပေးနေရပါတယ်။ပညာရေးရုံးတွေမှာတော့လက်ဆောင်ပစ္စည်းကိုလက်အဖြစ်အများဆုံးပေးကြရပြီးအာဂရိမှုတတိယအများဆုံးပါ။မြို့နယ်အချို့မှာရွှေတဲ့ပစ္စည်းတွေကိုပါလက်ပေးလက်ယူအနေနဲ့အသုံးပြုကြတာပါ။တရားရုံးတွေမှာရွှေတဲ့ပစ္စည်းတွေကိုလက်အဖြစ်အဓိကပေးနေကြရပါတယ်။အခုနှစ်မေကျောင်းနဲ့ဇူလိုင်လတွေမှာချမ်းမြမျိုးနယ်ကိုကူအထိရွှေတွေကိုလက်ထိုးနေရတာပါ။အုတ်ချုပ်ရည်မှုရုံးတွေမှာလည်းရွှေတွေကိုလက်ဖြစ်ပေးရမှုတွေရှိနေပါတယ်။ Transparency International ရဲ့တိုင်းတာမှုအရမြန်မာအဂတိလိုက်စားမှုညွန်ကိန်းဟာမြန်မာနေဆဲဖြစ်ပါတယ်။နိုင်ငံပေါင်း180မှာမြန်မာအဂတိလိုက်စားမှုအဆင့်က150ခွန်မှရှိနေပါတယ်။ ISP မြန်မာရဲ့စစ်တမ်းတွေအရအောက်ခြေအဆင့်ဝန်ထမ်းတွေရဲ့အငယ်စားအဂတိမှုတွေကိုမိမောင်းထိုးပြနေပါတယ်။ဒါအပြင်အထက်ဆင့်မူဝါဒပိုင်းကအကြီးစားအဂတိမှုတွေကလည်းညှပြနေသေးပါ။ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်တော်နဲ့ဗိုလ်မှူးချုပ်ရန်အောင်စိုးတို့ရဲ့အဂတိမှုကအထင်ရှားရှိနေပါတယ်။
ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်ခဲ့တာပါအခုတော့မဲတန်နာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြအောင်ပါရှင
်ကျင်းရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့လေးတွေနဲ့စာချင်ပါတယ်။ကျေးဇူးတင်ပါတယ်လို့ရေးလာတဲ့သွားရှင်ကတော့ဒေါက်တင်တင်စရီဖြစ်ပါတယ်
။ VOE Bamis သတင်းဌာနကကျွန်မအကြိုက်ဆုံးသတင်းဌာနဖြစ်ပါတယ်။ VOE ကဝန်ထမ်းအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်။ဆက်လက်ပြီးကြည့်ရှုနားဆင်အားပေးပါဦးမယ်။ VOE အောင်မြင်တိုးတက်ပါစေရှင်။တာဝန်ရှိသူတွေနဲ့ VOE ဝိုင်းတော်သားအားလုံးကျန်းမာရှင်လန်းကြပါစေ။ကျေးဇူးအထူးတင်ပါတယ်။ဘေးရန်ခင်းကျန်းမာကြပါစေ
။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်ရှင်။ဘေးကင်းကျန်းမာပါစေနော်။အဲ့တော့ရှင်တယောက်မေးလာတာကတော့ဦးကျော်စန်းသားဦးဆန်ကျော်သားရဲ့မြမအေးဆွေးနွေးချက်အစီအစဉ်တစုတစည်းနဲ့နားထောင်ကြည့်ရှုလို့ရတဲ့နေရာလေးလမ်းညွှန်ပေးပါဦးနဲ့ရည်မိပါတယ်နော်ဒီတော့ရှင်ရေးလာတာကျွန်တော်စီမံကအန်ကယ်ဦးကျော်စန်းသားနောက်ထပ်ကိုဆန်ကျော်ထွန်းဒီနာမည်နှစ်ခုကိုပေါင်းထားတော့ဦးဆန်ကျော်သားဖြစ်သွားတာဖြစ်ပါလိမ့်မယ်ဟုတ်ကဲ့ပါဒီတော့ရှင်ကိုကျွန်မဦးကျော်စန်းသားရဲ့အစီအစဉ်တွေကိုဒီကျမတို့ရဲ့ VOA မြန်မာပိုင်း website burmese.voanews.com မှာတင်ထားတဲ့ website မျက်နှာကိုပို့ပေးလိုက်ပါရစေ။ရရှိလိမ့်မယ်လို့မျှော်လင့်ပါတယ်နော်။အခုလိုမျိုးသိချင်တာတစ်ခုခုရှိရင်လည်းဒီသောရရှင်တွေလိုပဲကျမတို့ရဲ့ Facebook Messenger စာမျက်နှာကနေပြီးတော့စာရေးပြီးတော့မေးလို့ရပါတယ်နော်။မြန်မာနိုင်ငံမှာတော့ chat box လို့လူပြောများတဲ့ဒီ Messenger စာမျက်နှာနေရာကနေပြီးတော့စာရေးပြီးတော့မေးနိုင်ပါတယ်။ရရှိနေနေစဉ်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေအထွေထွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါရစေ။အဲ့ဒီကစာတွေကိုလည်းကျွန်မအပတ်စဉ်တိုင်းတစ်ပုဒ်နှစ်ပုဒ်ဖော်ပြပေးနေပါတယ်နော်အချိန်ရရင်ရသလိုဒီတစ်ပတ်ရေးလာတဲ့သရရှင်တယောက်ကတော့ Facebook အကောင့်ကိုတော့လှုပ်ဝက်ပေးပါဗျာလို့ရေးလာတဲ့သရရှင်နိုင်ကိုဖြစ်ပါတယ်
။ကျွန်တော် VOA ကိုအမြဲအားပေးလျက်ပါအခုကျွန်တော်နည်းနည်းအကြံပြုချင်တာကကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တာတွေကိုသူများနိုင်ငံတကာတွေသိအောင်အင်္ဂလိပ်လိုတင်ပြပေးပါလားဗျာ မြန်မာနိုင်ငံအတွက်အကူအညီဖြစ်စေမလားလို့ပါကျေးဇူးတင်ပါတယ် VOA
VOA ကိုအမြဲတမ်းအားပေးပါတယ် VOA ဝိုင်းတော်သားတွေအားလုံးလည်းကျန်းမာပါစေတဲ့ပေးတဲ့ဆုနဲ့ပြေပါစေကျေးဇူးတင်ပါတယ်နော်ဟုတ်ကဲ့နိုင်ငံတကာကသိရှိအောင်လို့အင်္ဂလိပ်လိုပြောပြပါဆိုလို့သတင်းဌာနတွေအများကြီးပဲဒီနိုင်ငံတကာသတင်းတွေရောပဲဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့နေ့စဉ်သတင်းဖော်ပြနေရတယ်ရှိတဲ့အတွက်ကြောင့်မလို့နိုင်ငံတကာကဒီသတင်းကိုစိတ်ဝင်စားစောင့်ကြည့်နေတဲ့သူတွေအကုန်လုံးမြန်မာအရေးနဲ့ပတ်သက်ပြီးတော့သိရှိကြပါတယ်နော်ကျမတို့ VOE ကလည်းဒီကျမတို့ VOE အင်္ဂလိပ်စာမျက်နှာမှာဒီအင်္ဂလိပ်ဘာသာစကားနဲ့ဒီသတင်းတွေကိုထုတ်ဝေတာဖြစ်ပါတယ်။အခုလိုအကြံပြုလာတဲ့အတွက်တော့ကျေးဇူးတင်ပါတယ်ရှင်။ကျမတို့ VOE ကနေ့စဉ်ထုတ်လွှင့်ပေးတဲ့သတင်းတွေပတ်စင်ကဏ္ဍတွေကိုနားဆင်ပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားချင်ပါတယ်။အရှိလေပိုင်းဒေသမှာစစ်မီးတောက်လောင်နေခြင်းပါပဲ။အဲ့ပဋိပက္ခနဲ့ပတ်သက်တဲ့သတင်းတွေကိုလည်းမြန်မာတော်ရရှင်တွေအထူးစိတ်ဝင်စားတာတွေ့ရပါတယ်နော်။ပြီးခဲ့တဲ့သတင်းပတ်မှာထုတ်လွှင့်ပေးသွားတဲ့အိဒါနဲ့ဆွေးနွေးခဲ့အစီအစဉ်မှာဒီပဋိပက္ခနဲ့ပတ်သက်ပြီးတော့အဖြေမရှိသေးတဲ့စစ်မီးတော်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့ဟာကိုကြည့်ရှုနားဆင်ပြီးတော့စာပြန်ရေးလာတဲ့တော်ရရှင်တယောက်ကတော့
မင်္ဂလာညချမ်းပါ VOE ဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေ။အခုညဆွေးနွေးတဲ့အက်ဒီတာဆွေးနွေးကမ်းမှာအစ္စရေးပါလက်စတိုင်းစစ်မီးတော်အကြောင်းသိကောင်းပါတယ်အလားတူပြည်တွင်းစစ်နှစ်ပေါင်း85နှစ်တိုင်လာပါပြီဒီနှစ်ပိုင်းကာလတွေမှာပိုလို့တောင်ဆိုးလာတဲ့မြန်မာစစ်မီးတောက်အတွက်ကိုအဖြေရှိပါရဲ့လားအစဉ်ပြေတဲ့တည့်ရဲ့ဆွေးနွေးပေးပါခင်ဗျာကျေးဇူးတင်ပါတယ
်မြန်မာနိုင်ငံကမငိမ့်သေးတဲ့စစ်မီးတောက်အတွက်အဖြေရှိပါသေးရဲ့လားဆိုတာဆွေးနွေးပေးပါတယ်ဟုတ်ကဲ့ပါအဲ့ဒါဆွေးနွေးခန်းကိုတင်ဆက်ပေးတဲ့အန်ကယ်ဂျော်ဇန်တောက်ကိုပြောလိုက်ပါမယ်ရှင်စာရေးတဲ့အတွက်ကျေးဇူးတင်ပါတယ်ပြေဖြိုးသွယ်ဆိုတဲ့တော်ရရှင်မေးလာတာတူတူလေးပါမင်္ဂလာပါ VOE ပေးစာပြန်စာပေးပို့ခြင်းနဲ့ရေးချီစာလေးရေးမလို့ဘလို့ပို့ရမလဲပို့နည်းလေးလည်းအမှန်အမှားရှိရင်ပြောပါဦးနဲ့ဟုတ်ကဲ့ပါကျွန်တော်ကမက်ဆန်ဂျာကစာရေးလာတာဖြစ်ပါတယ်ရှင်အဲ့ဒီစာလေးရေးလာတဲ့အတိုင်းပဲအဲ့ညမှာကျွန်တော်တို့စီကိုစာရေးလို့ရပါရဲ့နော်ကျွန်မအဲ့မှာလည်းမက်ဆန်ဂျာကနေပြန်ပေးလိုက်ပါတယ်အဲ့လိုမက်ဆန်ဂျာမတုံးခြင်းဘူးအီးမေးလ်ကနေပို့ပေးခြင်းနဲ့ဆိုရင်တော့ bamis@voanews.com ဆိုတဲ့ကျွန်တော်တို့ VOE မြန်မာပိုင်းအီးမေးလ်လိပ်စာကိုစာရေးပြီးပို့လို့ရပါတယ်စလုံးပေါင်းက bumese@voanews.com ဖြစ်ပါလိမ့်ရှင် bumese@voanews.com နောက်တော့ရှင်တယောက်ကတော့အကျဉ်းချခံနေရတဲ့နိုင်ငံခေါင်းဆောင်ရဲ့သတင်းတွေကိုပုံမှန်ဖော်ပြပေးပါ VOA လို့ပြောလာပါတယ
်မင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျန်းမာကြပါစေအမေစုရဲ့ကျန်းမာရေးသတင်းလေးကိုနေ့စဉ်ပြောပြပေးပါလို့တောင်းဆိုပါရစေတအားစိတ်ပူတယ်တတိယရယ်လွန်နေဆိုတာထက်ပိုပါတယ်နောက်ပြီးတော့သမရာကြီးနဲ့မန္တလေးစကိုင်းနဲ့မကွေးတိုင်းဝင်းကြီးချုပ်တို့ရဲ့ကျမရဲ့သတင်းတွေလည်းမပြတ်ကြားချင်ပါတယ်ရှင်အကောင့်ကိုတော့မဖော်ပြပါနဲ့နော်တော်လိုင်းရေးသတင်းတွေကိုစိတ်ဝင်စားသူပဲဖြစ်ပါတယ်အဆင်ပြေတယ်ဆိုရင်နောက်လည်းစာရီရေးပါအောင်မယ
်ဟုတ်ကဲ့ပါနာမည်မဖော်ပြပါနဲ့ဆိုလို့နာမည်တော့မပြောလိုက်ပါဘူးဟုတ်ကဲ့ဒေါ်အောင်ဆန်းစုကြည်သတင်းတို့နောက်ပြီးတော့တခြားနိုင်ငံကောင်းဆောင်တွေရဲ့သူတို့ရဲ့ဒီအမိတ်ချမှတ်မှုတို့ပါတော့တည်င်းနေအားလုံးနောက်ပြီးတော့ကျမ်းမာရေးအခြေအနေပေါ့နော်ဒီတည်င်းတွေကတော့ရှင်းရှင်းသလိုမျိုးကျမတို့အမြဲတမ်းဖော်ပြပေးတာဖြစ်ပါတယ်ရှင်အစီအစဉ်တွေကတော့အမြဲတမ်းစောင့်ပြနာဆင်မှုအဆင်မပြေဘူးဆိုရင်လည်းဒီကျမတို့ရဲ့ဒီအင်တာနက်စာမျက်နှာဒီ Facebook စာမျက်နှာလူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့တော်တော်ပြီးတော့ကြည့်လို့ရပါတယ်နော်အဲ့လိုတည်င်းတွေအကုန်လုံးကိုစာသားနဲ့လည်းဖော်ပြပေးတာဖြစ်ပါတယ်ဒါပေမဲ့တော့ရှင်နေလဲကြားမှာပါနော်မိုးများရေကြီးပြီးစပိုက်ခင်းတွေရေမြုပ်ပျက်စီးကုန်တဲ့တဲ့အဲ့ဒါတော့ရှင်တယောက်ကဥကိုလင်းဆိုတဲ့တော့ရှင်မှာစပားပြင်းနေရေတွေကိုပြိုကျပြီးပျက်စီးနေတဲ့ Facebook ကတပ်ပုံနေတဲ့ post ကိုကျမတို့က Messenger တွေကပို့လာပါတယ်ရှင်စပားဆိုင်ပြမှုကိုအထူးအားကိုးနေရမြန်မာနိုင်ငံကတောင်သူလယ်သမားတွေအထူးထိခိုက်တဲ့ကိစ္စဖြစ်ပါတယ်ရှင်ရဲ့ရင်ဖွင့်စာတွေကိုအခုရသလောက်အချိန်အတွင်းမှာဆက်ပြီးဖော်ပြပေးသွားခြင်းပါတယ်။ရွှေပြည်သားမှာကြုံတွေ့နေရတဲ့အခြေအနေတချို့ပါဆိုပြီးတော့ရှင်တရားရေးလာတာကတော့
ကျွန်တော်တို့ရွှေပြည်သားမှာတော့စကားဆတွေကစိုင်းကယ်တွေအတင်းသိမ်းအတင်းဖမ်းဘက်ထရီဆက်ပင်းနေလဲဖမ်းပြီးရင်သူတို့ကပြန်ရောင်းစားတယ်။တငယ်ချင်းတယောက်စိုင်းကယ်အဖမ်းခံရတော့အထဲမှာပတ်စံ3သိန်းထည့်ထားတာယူမယ်ပြောတော့မရဘူးလေ။စိုင်းကယ်ကိုပဲသိမ်းယူလိုက်တာ။ဒီအကြောင်းအရာတွေကိုပြန်ပြောပြပေးပါခင်ဗျာ။
ရဲကဖမ်းလို့တန်ကြီးဆောင်ပြီးတော့ပြန်ရွေးမယ်ဆိုရင်တော့မှရွေးလို့မရပါဘူးသူတို့ကတခါတည်းတင်းယူလိုက်တာပါရောင်းစားခြင်းလို့ပါဆိုပြီးတော့ဒီတော်ရရှင်စာရေးပြီးတော့သူရဲ့ကိုရီကိုရင်ဖွင့်လာတာဖြစ်ပါတယ်ရှင်အကယ်၍ဒီကိစ္စမှားရယ်ဆိုရင်လည်းမှားကြောင်ကျွန်တော်တို့စီကိုအထောက်အထားနဲ့တကွပြန်စာရေးပြီးတော့ဒီအတွေ့အကြုံကိုသိရတဲ့သူတွေပြန်ပြီးတော့ပြောပြနိုင်ပါတယ်နော်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်တီးမာရင်ရက်ချင်ပါတယ်ရှင်အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့အိုက်လိုက်လဲလဲဆန္ဒပြုပါတယ်နော်ကျွန်တော်တို့ပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ view မြန်မာပိုင်းတော်ရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းဝင်နေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို view မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို view internet စာမျက်နှာနဲ့ဖုန်းပေါ်က view app ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ view app နာမည်က view bammies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammies.viewnews.com ဖြစ်ပါတယ်။ကျမအေးသနာကြပါ view ကိုလည်းစာရေးကြပါအောင်နော်။ Thorough ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။ဒါကတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတနာကျော်တင်ဆက်နေတာပါအခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ရှင်အခုတော့ကဘာတလွားထူးခြားစံပြသတင်းအစီအစဉ်ကိုကြည့်ကြရအောင်ပါကနေဒါနိုင်ငံမှာဉာဏ်ရည်တုနည်းပညာ AI သုံးပြီးတော့ပကြီးဆွဲတက်ဖို့စက်ရုပ်လက်တွေကိုတင်ပေးနေတာအသက်62နှစ်အရွယ်အိန္ဒိယအဖွားကိုအသက်9နှစ်ကလေးတွေနဲ့အတူမူလာရန်ကြောင်းတက်နေတာဒီလိုကဘာတလွားထူးခြားတဲ့သတင်းတွေကိုတော့မအီတန့်စင်နဲ့ကိုဝင်းခမောင်တို့ကပြောပြမှာပါရှင
်ဒီနေ့ဘွားကနေဒါပကြီးဆရာမတယောက်ကငင်းတိနည်းပညာ AI 3လေးချစ်တင်ကြားပေးထားတဲ့စိတ်ရုပ်လက်တွေကိုသုံးပြီးပကြီးစီချင်နေပါတယ်အသက်9နှစ်အရွယ်ကစပြီးကွန်ပျူတာကုဒင်းလေ့လာခဲ့တဲ့ဆူဝမ်ချုံကပကြီးဆီယာမမလုပ်ခင်တော့က MIT မြေပညာတက္ကသိုလ်မှာသူတည်တည်လုပ်ခဲ့တာပါပကြီးလက်ရာတွေကိုလေ့လာပြီးတော့ဉာဏ်ရည်တူကပြန်ပြီးတော့ဖန်တီးနိုင်အောင်လို့ကွန်ပျူတာဆော့ဖ်ဝဲကိုသူကသင်ပေးထားပါတယ်သူဖန်တီးထားတဲ့စေယုတ်လက်တွေကအစပိုင်းမှာတော့သူဆွဲတဲ့အတိုင်းပဲလိုက်ဆွဲတက်ပေမဲ့လည်းအခုတော့စေယုတ်လက်တွေကိုယ်တိုင်ဖန်တီးတဲ့စမ်းသစ်တဲ့ကောက်ချောင်းတွေကိုရေးဆွဲတက်နေပါပြီပကြီးဆီယာမချုံရဲ့လက်ရာတွေကိုအမေရိကန်ပြည်အောင်စုနယူးယောက်မြို့နဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့တွေမှာပြသထားပြီးတော့သူ့ရဲ့တကူတော်ပြပွဲကိုတော့အောက်တိုဘာလ25ရက်နေ့ထိပြည်ထောင်နိုင်ငံလန်ဒန်မြို့တော်မှာပြသသွားမှာဖြစ်ပါလိမ့်ရှင
်ပညာလိုအိုသည်မရှိဆိုတဲ့ဆိုယိုစကားတိုင်းအိန္ဒိယနိုင်ငံကအဖွားအိုတူဟာကလေးတွေနဲ့အတူကြောင်းတက်နေပါတယ်အသက်62နှစ်အရွယ်အဖွားဆာလီမန်ကအသက်9နှစ်အရွယ်ကလေးတွေကြားမှာမူလာနန်းကျောင်းတက်နေတာပါဘူလန်ရှာဟာခရိုင်မှာနေထိုင်တဲ့အဖွားဆာလီမန်ကိုခန်ချာစီအန်တီခန်လို့ချစ်စနိုးခေါ်ပြီးအသက်ကြီးပေမဲ့ပညာသင်စိတ်ရှိတဲ့ပေါ်ချီကျူးပြောဆိုကြပါတယ်စာဖတ်တတ်ပြီးခဏန်းတင်ချာရေးတွက်နိုင်တဲ့အတွက်ဝမ်းသာမိကြောင်းအဖွားကိုအန်တီခန်ကပြောပါတယ်သူ့အတန်းပေါ်တွေနဲ့အသက်အရန်ကွာပေမဲ့လည်းအများတန်းတူနေ့စဉ်ကျောင်းတက်ပြီးဆရာမမိသားတွေကိုစိတ်ဝင်စားဖြေကြတယ်လို့
အဖွားအိုအန်တီခိုင်ရဲ့ဆီယာမကပြောပြီးအသက်ကြီးငယ်ခွဲကြမနေပဲပညာလိုချင်တဲ့အဖွားအိုရဲ့စိတ်ဓာတ်ကိုဆီယာမကချီးကျူးပြောဆိုခဲ့ပါတယ်ခင်ဗျာပြည်ရုံးနိုင်ငံခရုပတ်ဖျားကြောင့်နာကရှေးဟောင်းဒူဖော်နေရာမှာကွဲနေတဲ့ဥကောင်းကိုဆယ်နှစ်ခုကိုအောက်တိုဘာလ19ရက်တုန်းကတရှိခဲ့ပါတယ်။ လွန်ခဲ့တဲ့နှစ်ပေါင်း9000တုံးရာတုန်းကတရှိခဲ့တဲ့မွန်တီဂရန်ဒီရှေးဟောင်းဒူဖော်ရဲ့နေရာမှာရှာတွေ့ခဲ့တာဖြစ်ပါတယ်။ဥကောင်းကမှာရှွံ့ရောနေတာကိုကြည့်ရင်ဒါဟာဇာပနာထုံးတဲ့နဲ့မြုံနယ်နဲ့နေရာဖြစ်နိုင်တယ်ဆိုပြီးပညာရှင်တွေကသုံးသပ်ကြပါတယ်။ ဒီဥကောင်းကိုလည်းဘေးနားမှာလူသွားတွေနဲ့လှုပ်ထားတဲ့ဆွဲကျူးဆွဲထားတဲ့စစ်တီကိုလည်းရှာတွေ့ခဲ့ပါတယ်။ခရုပတ်ပုံစံဖျားကြောင်းရဲ့အလဲကောင်းမှာဖာသာရေးဆရာတယောက်ရဲ့ကိုကိုရှာဖွေနေတဲ့ရှေးဟောင်းသူတွေသနလုပ်ငန်းစဉ်အတွင်းမှာအခုအယူကောင်းကိုတွေ့ခဲ့တာဖြစ်ပါတယ်။ပီရူးနဲ့အီကွေဒေါ်နိုင်ငံတို့မှာနှစ်9000ကျော်ကထွန်းကားခဲ့တဲ့မာရနွန်ဂျင်ချင်းမှုကိုလေးလာတဲ့သူတွ
တဆွမ်းအိုလံပစ်အခစားပွဲတွေအတွက်လက်မှတ်ရောင်းမှုမစတင်ခင်မှာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဘိန်းတက်ကလပ်ထိုင်ပေါ်ကနေဘတ်စကတ်ဘောပြစ်သွင်းကစားပြခဲ့ပါတယ်2024အိုလံပစ်နဲ့မတန်ဆွမ်းအိုလံပစ်အခစားပြိုင်ပွဲတွေကိုအင်ရှင်ဖြစ်ပြည်တင်နိုင်ငံကလက်ခံကျင်းပမှာဖြစ်ပြီးအော်တိုဘာလဆန်းမှာလက်မှတ်တွေစာရောင်းခဲ့တာလည်းဖြစ်ပါတယ်ပြည်သစ်သမ္မတမက်ခရွန်ကမတန်ဆွမ်းစပွဲတင်တန်နစ်ပင်ပောင်းလည်းကစားခဲ့ပြီး2024မတန်ဆွမ်းအိုလံပစ်ပြိုင်ပွဲဝင်မဲ့ကစားသမားချို့ကိုနှုတ်ဆက်ခဲ့ပါတယ်2024မတန်ဆွမ်းအိုလံပစ်ပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပခွင့်ရတဲ့အတွက်ဂုဏ်ယူကြောင်းနဲ့လက်မှတ်တွေကိုယူရို100အောက်အမေရိကန် $105 ဒေါ်လာအောက်နဲ့ရောင်းချသွားမှာဖြစ်ကြောင်းလဲသမ္မတမက်ခရွန်ကပြောပါတယ်။မတန်ဆွမ်းအိုလံပစ်အခစားပွဲတွေကို2024ဩဂုတ်28ရက်နေ့ကနေစက်တင်ဘာ10ရက်နေ့ထိပါဝင်မှာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကဘာတလွားထူးခြားစံပြသတင်းတွေကိုမက်အီတန်စင်နဲ့ကိုဝင်းခမောင်တို့ကပြောပြသွားတာပါ။တနုနီညချန်း VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပါရှင
်ဒီဇင်းနဲ့ဟာမစ်ပွဲဟာရှေ့လပိုင်းဒေသစစ်ပွဲဖြစ်ကျယ်ပြန့်လာမှာကိုစိုးရိမ်နေချင်မှာပဲစင်းနေညကနေတင်းငွေနေစောပိုင်းထိအစ္စရေးတပ်ဖွဲ့တွေကဂါဇာကမ်းမြောင်ဒေသစီးရီးယားပြင်လက်မနွန်နယ်စပ်မှာပါတိုက်ခတ်ခဲ့ပါတယ်ဂါဇာကမ်းမြောင်မှာအစ္စရေးရဲ့ညဘက်လေကြောင်းတိုက်ခတ်မှုကြောင့်55ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းဟာမတ်စ်ဖွဲ့ကပြောပါတယ်ဒီလက်စမန်းကအစ္စရေးမှာလူ1400လောက်သေဆုံးသွားခဲ့တဲ့တိုက်ခိုက်မှုနောက်ပိုင်းဟာမတ်စ်တွေကိုပြစ်မှတ်ထားပြီးအစ္စရေးကပုံမှန်လိုလိုတိုက်ခတ်နေတာပါစီးရီးယားနိုင်ငံမှာတော့အစ္စရေးရဲ့မစ်ဆိုင်းဒုံးတွေကြောင့်ဒမက်စကတ်မြို့တော်နဲ့မြောက်ပိုင်းအလက်ပိုမြို့တွေကလေယာဉ်ဝင်တွေရဲ့ပြေးလည်တွေပျက်စီးသွားတဲ့အကြောင်းနိုင်ငံပိုင်းစာနာသတင်းကဖော်ပြပါတယ်တိုက်ခိုက်မှုကြောင့်လေဆိပ်ဝင်တန်းတူသေဆုံးပြီးတူတန်ရခဲ့တယ်လို့လေရင်ခီးစင်တွေကိုလည်းတခြားလေဆိပ်တခုကိုပြောင်းရွှေ့ပေးခဲ့ရတယ်လို့လည်းအာဏာပိုင်တွေကပြောဆိုထားပါတယ်။ဒီချိန်ထဲမှာပဲဂျာမနီနိုင်ငံဘာလင်မြို့တော်နဲ့ဗြိတိန်နိုင်ငံလန်ဒန်မြို့တော်တို့မှာဂျူးစန့်ချင်ဝါရကိုကန့်ကွက်တဲ့အနေနဲ့ရောအစ္စရေးကိုထောက်ခံတဲ့အနေနဲ့ပါလူပေါင်းထောင်ချီစူဝေးဆန္ဒပြကြပါတယ်။ဒီချိန်ထဲမှာပဲအစ္စရေးကပိတ်ဆို့ဝိုင်းရံခံထားရတဲ့ဂါဇာဒေသကပါလက်စတိုင်းသားတွေကိုထောက်ခံတဲ့ဆန္ဒပြပွဲတွေလည်းနိုင်ငံတကာမှာဆက်လက်ပေါ်ပေါက်နေတာပါ။မြန်မာနိုင်ငံချီဆိုင်အွန်လိုင်းရာဇဝတ်ခိုင်းတွေရဲ့တားကောင်ဖြစ်ခဲ့ရတဲ့ထိုင်းနိုင်ငံသား120ကိုထိုင်းနိုင်ငံကနေထိုင်းနိုင်ငံကိုပြန်လည်လွှတ်ပြောင်းပေးဖို့နိုင်ငံတာဝန်ရှိသူတွေစီစဉ်နေတဲ့အကြောင်းထိုင်းသတင်းတွေမှာဖော်ပြပါရတယ်။ဒီနိုင်ငံနဲ့နေဆက်ရှမ်းပြည်နယ်မြောက်ပိုင်းလောက်ကိုင်းမှာအလွတ်လုပ်ဖို့ရာဇဝတ်ခိုင်းတွေရဲ့သွေးဆောင်ဖျားယောင်းခံခဲ့ရတဲ့ထိုင်းနိုင်ငံသားအမျိုးသား90အမျိုးသမီး30ကိုဌာနေပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းထိုင်းနိုင်ငံဂျာယုန်ညီဌာနပြောခွင့်ရသူကချနာပထရာချော့ကိုကူကပ်ပြီးဘန်ကောက်ဖို့စတင်ကဒီနေ့ပဲပေါ်ပြလိုက်တာပါမြန်မာနိုင်ငံဆိုင်ရာထိုင်းတန်မှတ်ကြီးကမြန်မာနိုင်ငံရဲ့ဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုဆက်သွယ်ပြီးထိုင်းနိုင်ငံသားတွေကိုပြန်လည်လွှတ်ပြောင်းပေးစီစဉ်နေတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါဒီကနေ့ညပိုင်းအတွက်စီစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲနိုင်ပါရှင်ရုပ်သံအင်ဂျင်နီယာကတော့ဟဲလင်ဖြစ်ပါတယ်အသံဖန်းအင်ဂျင်နီယာကတော့ Keller Williams ဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကတနူးနေညချမ်းစီစဉ်ကိုလိုက်တိုမီတာ32 51တို့ပြင်လိုက်လက်မီတာ190 kHz 1905ရူကနေထုတ်လွှင့်နေတာပါ။ VOA မြန်မာပိုင်းကထုတ်လွှင့်တဲ့စီစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးထူတင်ပါတယ်။အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါရှင်။